Ya, mira, joya, ya, ¿no? Ni mejor el día, ni mejor el día. Ni brinda, ni brinda, ni se te mueve sin dinero. Punya, ni le bien, bien, cauquenia, ¿no? Ahí la. Anabana, yo, jolira. ညာကတော့ငါတို့ဒီစရာဘိကညာမိုက်အတီတော့ရောက်ပါပါတယ်တော်တော်လေးဒီစရာဘိကညာမိုက်အတီကုသေသွားဖို့အပိုင်းနဲ့ပတ်တယ်လို့သဘောပေါက်တဲ့ပုဂ္ဂိုလ်လေးရှိခြင်းရှိမှာသဘောမပေါက်တဲ့ပုဂ္ဂိုလ်လေးရှိကောင်းရှိပါလေဦးမှာဒါကြောင့်အဲ့ဒီပုဂ္ဂိုလ်များအတွက်ငါညာပြီးတော့နည်းနည်းအစကနေခွန်ကြီးပြန်ပြောပြပါမယ်ဘုန်းကြီးတို့ဒီဝင်လေးတွက်လေးကိုရှုတယ်စိတ်ကညီလာပြီ ကနနာနည်းနဲ့ရေတက်တဲ့နည်းနဲ့ပဲဖြစ်ဖြစ်ပေါ့ရှုလိုက်လို့စိတ်တော်ညီလာပြီဆိုရင်တော့အရှိအတောအစအဆုံးတည်အောင်ရှုရတယ်။အဲဒီတော့အရှိအတောအစအဆုံးကိုသင်္ချာချတည်အောင်ရှုရပိုင်းမှာဒီလေးလေးသင်ွင့်ကြရမယ်ဆိုတဲ့ဉာဏ်ချက်နဲ့ရှုရပါတယ်။အဲဒီလေးလေးသင်ွင့်ကြရမယ်ဆိုတဲ့ဉာဏ်ချက်နဲ့ဥတည်ချက်နဲ့ရှုလိုက်တဲ့အချိန်ကမှလေးကသင်ွင့်လာပြီဆိုရင်တော့ဘာဝနာရှိကလည်း ะเลี้ยงสัตว์พอได้เด็กที่ชอบกูก็นั่งไม่สัตว์พอได้นั่งไม่พอก็เห็นเลยนั่งไม่พอกูเดี๋ยวเงินสิ่งบังคับดีไปเวลีก็เลยมาได้จนนี่ไม่ชูนี่อะไรบางทีเราเลี้ยงสัตว์นั่งไม่ก็พอจะมาไม่เห็นแต่เด็กตัวเสียเกิดว่านั่งไม่ก็วิ่งกว่านี้ก็ไม่สนุกเห็นเลยทุนนั่งไม่พอมาสิ่งบังคับไปเกิดว่าเวลีก็เลยพอมาได้สภาวะนั้นสิ่งนี้ว่าจะกับมีชูนี่ชื่อเลยเจ้าจิงก็มาลีนะนุ่มๆเนี่ยแต่ตาเรียบีบีลีดีบีนุ่มๆดีบีลีพี่ก็โตโตจิงก็มานุ่มๆก็เบี้ยวบีร์จิงก็กำมีอะไรชิดอะไรบ้างเลยบอกแล้วชื่อนี่เลยปกติวันจะเลี้ยบแต่เลี้ยสุดเลยนุ่มๆก็นี่บีร์เช่นล่ะเจ้ามีก็ยังก็โตตอนนุ่มๆต้องพี่ยังก็โตตอนนุ่มๆก็เบี้ยวบีร์สิกัดตัวเด็ดเธอนุ่มๆดีบุญร่างเบี้ยวๆแต่ชิดอะไรยกีบุกอย่างเด็กก็ชิบุจัดเลยบารมีเนี่ยอันนี้ก็จงพิเดบ่าวนาดินยารู้ยังกวยจ้าหมอบอกเชดีบีร์นั่นไม่กับบงการจ้องกับดับไปเลยอันนี้ก็นั่นไม่บงการจ้องกับวีส่วนเดียวยังกี่บอกกันนั่นไม่บงการจ้องหมอก็เลยดีชิวเนี่ยก็เห็นแล้วต้องมาดีเบียดเบียดตัวจัดเด่นนั่นไม่เล็กเบียดเบียดตัวดับไปเลยถ้าจะไปแล้วว่ามันเลยปกติเวลาที่เรามาทำสิ่งนี้ของกันเนี่ยก็เลยเลี้ยงนั่นไม่เนี่ยแต่ตาเรียบพี่นั่นไม่ก็เลยขึ้นกันนี่ส่วนทุกเช้ากันมันนั่นไม่ฟังเบี้ยวมีสิ่งก็เลยก็เลยจะเช้ากันมาปกติบ่อจะพี่เนี่ยนั่นไม่มีก็ยังดีว่าว่าจังก็ตัวสุดสุดพี่นี่เลยพี่ยังเช่นเบี้ยวไปไหมว่าว่าจังก็ตัวสุดสุดพี่นี่เลยพี่ยังนั่นไม่ก็นี่พี่ดอกพี่ยังนั่นไม่มาบ้านนั่งเช่นกันนี่ว่าจังก็พี่ท่านเองก็ไอ้พี่ยังนั่นไม่ก็นี่พี่ดอกลงจีนแล้วก็นี่เลยบริบาลกันนั่นไม่ก็กูตัวเองเราเรียนจีนได้ก่อนนี่แต่บริบาลกันนั่นไม่มาบ้านเราเสกคนเยอะสักกับปีที่นี่องค์เสด็จจะเกิดต่อจะไหนกันยังไงยังทุกเช้ามาวันเดียววิสาระปีที่ตัวกันอีกก็รักกันแต่ยังกังวลว่าที่จะหนีไปวันเดียวกันเรียนจีนได้ก่อนนี่แต่อันนั้นบ้านบริบาลกันนั่นไม่อายุบ้านเราเสกคนเชื่อชูดีไปจริงตัววิสาระกันเรียนจีนได้ก่อนนี่แต่อันนั้นบ้านบริบาลกันนั่นไม่อายุคนทักกันต้องการสิ่งนี้จริงตัววิธีกันအလုံးကြီးလင်းတော့ပါနေတဲ့အာနာပါနပြိပါကနမိတ်အာယုံကိုနှစ်တဲ့နေခြင်းသဘောဒုက္ခကအလုံးကြီးလင်းတော့ပါနေတဲ့အာနာပါနပြိပါကနမိတ်အာယုံဤအရတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကကတာကအလုံးကြီးလင်းတော့ပါနေတဲ့အာနာပါနပြိပါကနမိတ်အာယုံတခုနည်းပါသို့စိတ်ကြောက်တည်ငြိမ်နေခြင်းသဘောဆိုပြီးတော့ဒီဆိုင်ကငါးပါးသင်ချတယ်ဆိုင်ကငါးပါးဒီဘက်မှာသင်ချနိုင်လို့မေးတော့နှလုံးအိဟရိယဝတ္ထုကိုမိတယ်ပြီးဖြစ်ပေါ်တဲ့ဘဝမှာတော့ဒီကိုဆွတ်ပြပြီးတော့အရိယဝတ္ထုကိုပဲမိတွေ့ပြီးဖြစ်ပေါ်သွားတဲ့အတွက်နှလုံးအိမ်အတွင်းမှာသင်္ချာနေပါတယ်ဒုချင်းကမှယောဂီပုဂ္ဂိုလ်ကဘဝမှာတော့အကြည့်တက်ကိုလည်းသတိပြုမိဖြစ်တတ်ပါတယ်ဘဝမှာတော့အကြည့်နာမှာအလုံးကြီးလင်းတော့ပါနေတဲ့အာနာပါနပြိပါကနမိတ်ကလည်းလာပြီးသင်နေတတ်ပါတယ်ဒါဒီလိုအလုံးကြီးလင်းတော့ပါနေတဲ့အာနာပါနပြိပါကနမိတ်ကဘဝမှာတော့အကြည့်တက်မှာလာသင်ပြီးဆိုရင်တော့ဒုယောဂီပုဂ္ဂိုလ်ကဒီဆိုင်ကကိုဆင်းရဲတဲ့အပိုင်းမှာလွယ်ကူသွားလိမ့်မယ်ဇိုင်းကကပါတင်ချလာတဲ့ယောဂီသူတော်ကောင်းကဗြဟ္မဇန်တို့ဆိုင်တဲ့အချိန်ခါမှာဗြဟ္မဇန်သမားတိကိုဝတိဘောင်ကတန်နေနေအောင်လက်ကျင်ပြီးဒုတိယဇန်တတိယဇန်သုတ္တဇန်သတိဖြင့်ဇန်ကြီးအချင်းချင်းကုသွားရပါတယ် वेरी गुड और बहुत नहीं देगा रो मैंने गाले खो के बारे ना गाले खो के बारे ना ना जा जी ने हमको गुंडा करो एरी गुरी बेटा बिना बंदी नहीं रोको नहीं का ये आना बना तो ना जान तो मारी को अच्छे काम भी तो वही बात ना को को अपने खो में कंडा याद ला दी याद ला रहे अच्छे काम जा रहे कोई रो सीखा नहीं देखो इसी बारे योगे ना ने को देंगे रे अपने मा योनांगा बलाव दी शुभा तुम तैयार मिले दी बैंक अंदर देखो क्या होता बार ना तब अंबी को वे ना भी जाना अब भी जाना अब ही राजी हैं अब जहां अब आप दुखे किया या भी को वे चिंता यान तो तब लोग सुनो खाना ना बाय योनांदे या को अब भी जाना अब भी जाना तो ज्यादा प्रिया भी ना फिर छोटे में दिखे दी अब्रिजाना अब्रिजाना जा जिरना ब्रिंजा ब्रिंजा फिर भाई भाई छा जा ठुन ठु ठोके में दिखे दीजिए तो अविराजिया अविराजिया जा ठु अलोजों तो योजिया ना दिया खाना ना बाहर अबोने गोदा में मोने दी देना दिया को बहाना ब्रिंजा ब्रिंजा फिर मबेजो नहीं के दीजिए तो बहाना ब्रिंगा ब्रिंगा ब्रिंगे बिया योद्धे चुंगे ओम जिन्हें के दीजिए तो अब जहां तो बहाना ब्रिंगा ब्रिंगा ब्रिंगे धूप बेटा में मोने दे देना दिया को मैं बेसु नहीं के दीजिए तो धूप है क्या या धूप का कोंजे का अब आप ओम ठहर जाएंगे इलो क्या होता बार लोग जो तो योद्धा नंदिया तो बोले बेटा में मोने दे देना दिया को लोग जो तो खाना ना बाबू न्यादा ब्रिंजा दीना ब्रिंजा बहाना ब्रिंजा करे ब्रिंजा ब्रिंजा दोंजे भी बंबिंजा जा मली के बु लो जो तो योजना नाजा तो अपने दोजा में मोड़ी दे दी जना दिया को बहाना ब्रिंजा ब्रिंजा भी जा योजन चुनी ओ मजे नहीं के बु सुई मगर वो तीन तो काजी बेरो माँ मगो नहीं बु सो भी दिलो में सो भी आखोटा ऐरी हो जाए दिलना तो को उदय बंसिंग भी तो विदोजी में मार्जी का विदोजी में ऐसे करा ऐसा ही ले छोटो ऐसे करा जी का जो दो खाले लो जो तो योजना नजरिया दिया ज्यादा प्रिया दिए ना प्रिया बहाना प्रिया करे प्रिया प्रिया दो जो कि बंद बंद चार चार दिया में दिया दिया तो दे मजी गई है मैं फोन नहीं बांध लो मैं मैया नहीं बोलो नीलो दिनी 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 सोमवार था वाले ताजा जगह ये देखो मैं ये नहीं बांगो देखे लोग जिन जाते रहो मैं ये लोग की जाते हैं लोग जिन बालों वाले लोग जो ना जो दिन नंदी को न्यादा ब्रिंजा जीना ब्रिंजा बहाना ब्रिंजा करे ब्रिंजा पिंजा तुम जो कि बंबई से जाते हों क्या अरे लोग जिन है भाई मां न्यादा ब्रिंजा सुरागर जगह ये दे जगह माजी दे अम्य जापुरे अरे नमारु का प्रेसिडेंट न्याने विषय ब्रिंजा न्याने बागो न्यादा ब्रिंजा लोग खो बारे विमाना न्यानी ऐसे का आयों के जो योगी नाने को भाई मैं चाचा दी जाते न्याने में योगी पारे दी 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 जाते योग ना चाचा दिन करा दिया दे को छोटे दी दी दे न्याने न्याने पीछे जाओ दो न्याने बागो न्याने ब्रिंजा लो दिलो करे दी ना ब्रिंजा सुरागर तो योग ना चाचा दिन करा दिया रो ये अनिसा अच्छी आज का अच्छी आज ना अच्छी आज को नहीं आंची भी अनिसा लो सुधा सिंह सोम के चेचारे तो का लो सुधा सिंह सोम के चेचारे अनादा लो सुधा सिंह सोम के चेचारे ऐ सोम के चेचार नहीं ले तमादरा न्याने उलिया भी न्याने बागोरो दिला ब्रिंजा लो खोवारे इंगा न्यांगा निसा भी ठे बंचे दे वही बदन न्यां आलो गोरो बहाना ब्रिंजा लो खोरे इंगारा दिया लो ये अज्ञ गोले दिए बैठे बैठे जे गिरिदारी गोले दिलेंगा आप ये बैठों द्वारे अज्ञ तो ऐसे बंचे दे वही बदन न्यां आलो गोरो बहाना ब्रिंजा जो भी दिलो खोरे दे 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 करा दिया रे निसा के को छोड़ दे दी बैठे बैठे जे गिरिदारी को दिलेंगा आप ये बैठों द्वारे दे वही बदन न्यां जी के बारे रिया में दी मैंने कहा था दया आपने बहाना ब्रिंजा अंगिया की बारे बैठे बैठे जा गिरी दारी को अजम में बेबी दे 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 आप इंग्रज आ नहीं जा नहीं बाको छोई पाव दी मिल जाते अजबे रिया में जा दी दया आपने बहाना ब्रिंजा अंगिया की बारे मोचा आपने ब्रिं बहाना ब्रिंजा अंगिया की बारे तो दो ब्रिं आपने ये लिया मैं जाते थे सालीबा को मधी आपको जाते मोहा दिया को अजम में बैठा रहते अजबे किसा दे दी आपने थे सालीबा को दी जिंग किसा भी करे इसलिए बाहर को दीजिए कैसा भी रे अरे दोगा देशा तो मुरिया देशा मिया नीडे यो ना जाओ जो देखा रह जाए तो ये निशा चे दोगा चे ना जा ऐसे जगह में दी हम कौन सा चे मोहा दिया को ले जो मैं बेटा भी फिर बारे कैसा दे दी आपसे डाचो अरे अमेरिया दी သင်္ခါရတရားတို့ရဲ့အနိစ္စအကျင့်ဒုက္ခအကျင့်အနတ္တအကျင့်ကိုစူးစမ်းဆင်ခြင်ဆုံးဖြတ်ခြင်းအကျင့်နိုင်တဲ့အတွက်ဒီနေ့ပရိညာလည်းအမြင်ရတယ်။ဘယ်သိဘယ်တိုက်တဲ့ကိတ္တတွေကိုအကျုံးမဲ့ပဲပြီးသင်္ခါရတရားတို့ရဲ့အနိစ္စအပြည့်တဲ့ကိုတွင်းဖောက်သိမြင်တတ်တဲ့အတွက်ဘာဟာနာပရိညာအမြင်လည်းရရှိပါလေ။အဲဒီလိုပရိညာပညာသုံးမျိုးဖြင့်အလုံးစုံသောယုတ်ဉာဏ်တွေကိုပိုင်းပိုင်းခြားခြားမသိခဲ့ဘူးဆိုရင်သောယောဂီပုဂ္ဂိုလ်သည်သံဃာဝဆင်းရဲဒုက္ခမှာဘယ်လိုမှမလွတ်မြောက်နိုင်ဘူးသံဃာဝဆင်းရဲဒုက္ခကြီးဘယ်လိုမှမကုန်ခန်းနိုင်ဘူးဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်။နာယောပါဠိတော်ဒုတိယအတွက်ဇာမျက်နှာ140ကို150မှာဟောထားတဲ့အပရိဇာဏနသုတ်တံများဖြစ်ပါတယ်။ဒီပါဠိတွေဒီပါဠိတွေဘုရားဟောတရားဒေသနာတော်များကိုယုံကြည်ကြပါသလားလို့ဘုန်းကြီးမင်းရင်ဘယ်လိုဖြေကြမလဲ။ဒီလိုဆိုရင်အယုအလုံးစုံသောယုတ်ဉာဏ်တွေကိုသိတင်သလားမသိတင်ဘူးလားလို့မင်းရင်ကဘယ်လိုဖြေမလဲ။သိတယ်နော်အလုံးစုံသောယုတ်အလုံးစုံသောနာမ်ဆိုတဲ့နဲ့ပတ်တယ်လို့ခွန်ကြီးတို့အရင်အတွက်နဲ့အမျိုးအစားနှစ်ခုရှိပါတယ်အရင်အတွက်ကတော့ဂုံစင်အောင်ဘယ်လိုမှမသိနိုင်ဘူးအလုံးများအမျိုးအစားကိုတော့ဂုံစင်အောင်သိရမယ်လို့ဒီလိုဆိုလိုပါတယ်ယုတ်တို့မြည်ဒီမှာကလတ်ခေါ်တဲ့အမောင်းလေးတွေအနေနဲ့ဖြစ်တယ်ဒီအမောင်းလေးတွေဒီသရဝတ္ထုလို့ရဲ့သံတမဖြစ်ပေါ်သွားတာကိုတစ်ချိန်နဲ့ပေါ့လေဖြစ်ပြနေတဲ့ယုတ်တွေကိုအမောင်းလေးတွေကိုညာနဲ့ချင်းတွဲလို့ရာဇကောင်းလို့ချင်းတွဲတာကြည့်မယ်ဆိုရင်ဒီစိတ်သားကတော့ရှိတယ်လို့ပြောတယ်။ဒီကလအမောင်းလေးတွေကပရမဟာလူမျိုးတဲ့အတွန်းနဲ့အစားပေါင်းများစွာသိမယ်လို့ယူဆရပါတယ်။အဲဒါတော့သိငယ်နေတဲ့အမောင်းလေးတွေအမောင်းတိုင်းအမောင်းတိုင်းမှာဓာတ်ကြီးလေးပါပါတယ်။အဲဒီဓာတ်ကြီးလေးပါကိုသရဝရင်ကုန်စီအောင်ရှုနိုင်ပါသလားလို့မေးရင်မရှုနိုင်ဘူး။နည်းနည်းပါပါတချို့တော့လောက်တော့ရှုနိုင်နိုင်တယ်။မရှုနိုင်နိုင်တဲ့ယုတ်ကလတွေလည်းညာစွာရှိတယ်ရှုလိုက်နိုင်တာကတော့အနည်းအကျဉ်းသာဖြစ်ပါတယ်ဒါကြောင့်သာရောသာဝကတိတိဧကတိသယုတ်တင်ဏ္ဍေကိုတိုးတင်သိတဲ့အပိုင်းလေးမှာတချို့တော့ဝဲဒီစိတ်ကလေးသာလောက်သိတယ်သိတယ်လို့ဒီလိုဖွင့်ဆောင်ထားပါတယ်အဲဒီတော့ဒီယုတ်တရားဏ္ဍေတိကိုသိအောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အပြင်ရှုရမလဲလို့ဒီမိခွန်းတစ်ခုပေါ်လာတယ်နော်ပေါ်လာတဲ့အချိန်ခါကျတော့ခုလိုသတ္တဒအာနာပါနကိုသတ္တဒံသမာဓိတို့စိုက်တည်လက်အောင်သမာဓိပြုံထားပြီးတဲ့ယောဂီသူတော်ကောင်းတို့ကယုတ်ဉာဏ်ဉာဏ်ကိုရှုတော်မယ်ဆိုလို့ချင်းယုတ်ကစပြီးရှုတဲ့ဤစနစ်တစ်ခုနာကစပြီးရှုတဲ့ဤစနစ်တစ်ခုဆိုပြီးတော့နှစ်ခုရှိတယ်။ယုတ်ကမထာနာကမထာလို့လည်းခေါ်ပါတယ်။သမထာပိုင်းမှာကမထာ40ရှိတယ်ဆိုတာကသမာဓိထရောင်းတဲ့အပိုင်းမှာ40မှန်တယ်။ဒါပေမဲ့ဝိပဿနာပိုင်းတော့ရောက်လာပြီဆိုရင်ကမထာဒီဘယ်နှမျိုးရှိသလဲ။နှစ်မျိုးပဲရှိတယ်။ယုတ်ကမထာနာကမထာဆိုပြီးနှစ်မျိုးရှိတယ်။အဲဒီနှစ်မျိုးရှိတဲ့အ ਨੇ ကိကိုယ်တော်သမထယန္တိကပုဂ္ဂိုလ်ဇန်သမာဓိကိုအခြေခံပြီးတော့မှဝိပဿနာကိုရုံးမဲ့ပုဂ္ဂိုလ်ဖြစ်ခရင်ယုတ်ကနေစသင်းစီလောကလည်းရတယ်။နာကနေစသင်းစီခြင်းလည်းရတယ်။ဘာဖြစ်လို့လဲ။ဇန်သမာဓိအခြေဝါးတွေကအကောင့်နေတာကအကြောင်းတခု။ဇိုင်းငါးကြီးကိုလလကုကုနဲ့သင်းစီတပ်ပြီးဖြစ်တာကအကြောင်းတခု။ဒီအကြောင်းတခုကြောင့်သူပုဂ္ဂိုလ်ဒီဇိုင်းငါးဆိုတဲ့နန္တရားတွေကနေစပြီးသင်းစီသင်းစီပြီးတော့မှဇာနန္တရားရှင်နဲ့ရှင်တွဲနေတဲ့ဇာနတံပြုတ်တာဓမ္မတို့ခေါ်ဆိုအပ်တဲ့ကျွင်းကြံတဲ့စိတ်စိတ်တိတ်တွေဥမာကုအာနာပါနပရမဇန်ဆိုရင်စိတ်စိတ်တိတ်34လုံးရှိပါတယ်နော်ထို34လုံးသောနန္တရားတွေကိုဆက်လက်သိသိမယ်ဆိုလဲသိသိလို့ရတယ်သိသိပြီတဲ့အခါထိုနန္တရားတွေဒီဘာကုန်ပြီဖြစ်နေတယ်ဆိုပြီးတော့မိယဝတ္ထုရုပ်တွေကိုတစ်ဖန်ပြန်ပြီးတော့သိသိရပါတယ်အဲဒီစနစ်ကတော့နာဂမတံကအစသိသိတဲ့ဤစနစ်ဖြစ်ပါတယ်ခုဘုန်းကြီးဟောမှာကတော့ယုတ်ကမတံကအစသိသိတဲ့ဤစနစ်ကိုပဲခေါ်ပေးမယ်နော်အဲ့တော့ယုတ်ကမဏ္ဍကနေစသိသိပြီဆိုရင်ယောဂီပုဂ္ဂိုလ်တို့ကယုတ်တရားတွေကိုရှုနေတယ်ဆိုရင်ဘာကနေစရှုရမလဲ။ဒီမင်းကအဲ့အရေးကြီးပါတယ်နော်။ယုတ်ကမဏ္ဍနာကမဏ္ဍနှစ်မျိုးရှိတဲ့အ ਨੇ ကဘုရားရှင်ဒီယုတ်ကမဏ္ဍရှုကကိုစရှုကုန်ဤစနစ်ကိုဘယ်လိုဟောတလဲ။တထဘဂဝါရူပကမဏ္ဍနာကထင်တော်သင်္ခေပမနတိကာရဝတိနာဝဝိတာရမနတိကာရဝတိနာဝသတုဒ္ဓတောဝဟောဌာနကထေတိ။တထတို့ယုတ်ကမဋ္ဌာန်းနာကမဋ္ဌာန်းနှမျိုးတို့တွင်ဘဂဝါဘုန်းတော်ချောင်းပတ်တခင်ဘုရားရှင်သည်ရူပကမဋ္ဌာန်းနာယုတ်ကမဋ္ဌာန်းကိုကထင်တော်ဟောကြားပြသောအစဆုံးမှတော်မူခဲ့သည်ရှိသောသင်္ခေပမနတိကာရဝတိနဝအခြင်းနှလုံးသွင်းဤအစွမ်းအပြင်တော်၎င်းဝိဓာရမနတိကာရဝတိနဝအခြင်းနှလုံးသွင်းဤအစွမ်းအပြင်တော်၎င်းသတ္တုဓာတုဝဟောဌာနသတ္တုဓာတုဝဟောဌာနကမဋ္ဌာန်းကိုကတိသီဟောကြားပြတာဆုံးဆုံးမှတော်မူမြတ်ဓမ္မတာဖြစ်ပေ၏။ယုတ်ကမဋ္ဌာန်းနာကမဋ္ဌာန်းနှစ်ခုရှိတဲ့အ ਨੇ ကယုတ်ကမဋ္ဌာန်းရှုခွင့်နဲ့ပတ်သက်လို့မြတ်စွာဘုရားသည်ဓကမဋ္ဌာန်းအကျင့်နှလုံးသွင်းဤဓကမဋ္ဌာန်းအကျင့်နှလုံးသွင်းဤဆိုပြီးတော့ယုတ်ကမဋ္ဌာန်းရှုခွင့်ကိုဘယ်နည်းဟောသွားလဲ။နှစ်နည်းပဲဟောတယ်။ ဒီလိုဆိုရင်မိမိတို့ကယုံကြည်တယ်ကိုရှုကျင်တယ်ဆိုရင်ဘုရားရှင်ဟောတဲ့အတိုင်းဓကမတအကျဉ်းကြီးညက်ရင်အကျဉ်းကြီးနဲ့ရှုအကျဉ်းကြီးညက်ရင်အကျဉ်းကြီးနဲ့ရှုဖို့မလိုဘူးလားလိုရတယ်နော်သတ်မှတ်ပေးတဲ့အချိန်ကမယ်လုပ်ငန်းဝင်တစ်ခုလုပ်တယ်ဘယ်ပုံဘယ်ပန်းဗနီလာအဖြစ်ဒီလုပ်ငန်းဝင်ကိုပြုလုပ်ရမယ်ဆိုတာဘုရားရှင်ကအတိအကျသတ်မှတ်ပေးထားပါတယ်သတ်မှတ်ပေးတဲ့စနစ်ကိုရိုးရိုးသေးသေးလိုက်လာပြီးတော့မှကျင့်ကြရသမ္မာပိနဲ့ဈာန်စနစ်ကိုမလိုက်ငါပဲကိုရှုကျင်တယ်လို့ရှုရင်တော့ဘုရားဟောတဲ့ယုတ်နဲ့သိပါမလားမသိနိုင်မသိနိုင်တော့ဘာပြောလဲဟာဘုရားဟောတဲ့ယုတ်နဲ့ကဘုရားတန်သိတာတာဝကတွေဘယ်လိုမှမသိနိုင်ဘူးခေါ်ဖြစ်ကြရောဖြစ်တဲ့တကကြီးတွေနည်းနည်းစဉ်းစားကြည့်ကြပါဘုရားဒီလင်းသိခြင်းနဲ့ကဘာတင်ပါရမီဖြစ်ပြီးတော့သဗ္ဗညုတဉာဏ်ကိုရရှိသွားပြီသဗ္ဗညုတဉာဏ်ကိုရရှိပြီးတဲ့အချိန်ကကြမှာဒီတရားတွေကိုတာဝကတွေအဲ့တည့်ရည်ညွှန်းပြီးတော့ဘုရားကဟောသွားတာပါဘုရားဟောတော်တဲ့ယုတ်ဒီနန္ဒီကရှုလို့မရဘူးဆိုရင်ဘုရားဒီလင်းသိခြင်းနဲ့ကဘာတိန်ပါရမီဖြစ်ပြီးတဲ့အချိန်ခါမှာဘုရားအတွက်ပဲသူတရားဟောတော်တယ်လို့ပြန်ပြီးပြောဖို့မဖြစ်ဘူးလားဖြစ်နေတယ်သူကဘုရားဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသူ့အတွက်သူပြန်ပြီးတရားတွေဟောနေဖို့လိုသေးတာမလိုပါဘူးသာဝကတွေအတွက်သာဟောတော်တာပါနော်ဟောတော်တဲ့အချိန်ခါမှာဒီအလုံးစုံသောဒီယုတ်ဒီနန္ဒီကိုသိချင်တာတို့သိအောင်ကြိုးစားအထောက်ပါမသိခင်နေပါမရဘူးဆိုတာလည်းအတိအကျဟောတယ်ဘယ်ဘုံဘယ်ဘက်ဘယ်နည်းလားအဖြစ်ဒီရောက်ဒီနန္ဒီရှူပါသုံးသာရမယ်ဆိုတဲ့သုံးသာသုံးနည်းစနစ်ဒီကိုလည်းစနစ်တွေကြဟောကြပေးသွားပါတယ်။ဟောကြပေးသွားတဲ့အချိန်ခါကျတော့မိမိတို့ကဒီယုတ်တရားကိုသိကျင်တယ်ဆိုရင်ဘုရားဟောတာတဲ့အတိုင်းဓကမတအကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ရှူအကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ရှူကိုလိုအပ်ပါတယ်နော်။အဲဒီတော့အဲဒီလိုရှူတဲ့အပိုင်းလေးတွေမှာဓကမတအကျဉ်းကြီးကိုရှူဖို့ကိုခွန်ကြီးစပြောပါမယ်။မြတ်စွာဘုရားဒီဒီဒုက္ကမထအကျဉ်းရှုပါဖို့နည်းစနစ်ကိုဘယ်မှာဟောခဲ့တယ်လို့မြည်တော့မဟာသတိပ္ပဏ္ဏသုတ်တံမှာဟောခဲ့ပါတယ်။ခုနသပရံဘိကဝေဘေကိုအိမမေဝကယံယထတိတယတပနိဟိတံ။ရာထုသောပိစ္ဆဝကတိအတိအိမသမင်္ဂယင်ပထဝီဓာတုအဘောဓာတုဒိသောဓာတုဝါယောဓာတုတိ။ဘိကဝေချင်းသာယံတို့ခုနသပရဏောက်တမျိုးသောကတိတာဤသာသနာတော်များအတွက်၌ဘေကုယောဂဝဆရာယဟန်တော်သည်ယထာတိတံတိမြတ်တိုင်းသောယထာပဏိဟိတံဓမ္မေတိုင်းသောဤမမေဝကာယဤရူပကာယခန္ဓာကိုယ်ကြီးကိုပင်လျင်ဤမတမေကာယဤရူပကာယခန္ဓာကိုယ်ကြီး၌ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိဒေသောဓာတုဒေသောဓာတိဝါယောဓာတုဝါယောဓာတိအတ္တိဤတိဤသောဓာတုသောဓာတဘောအဖြစ်ပိဇာဝခတိအတိအတိတလုံးစီတလုံးစီချင်းချင်းသုံးခါရှင်ပွား၍နေလေ၏ဘုရားရှင်သတ်မှတ်ပေးတဲ့အစည်းကမ်းလေးပဲနော်ဓာတိဘယ်နှပါးရှိသလဲ၄ပါးပထဝီဓာတ်အဘောဓာတ်ဣဇောဓာတ်ဝါယောဓာတ်ဓာတိ၄ပါးဘုရားဟောထားတယ်ဒီခန္ဓာကိုယ်ကြီးထဲမှာပထဝီဓာတ်ရှိတယ်အဘောဓာတ်ရှိတယ်ဣဇောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်လို့ရှုရမယ်ဒါနည်းပထဝီဓာတ်အဘောဓာတ်ဣဇောဓာတ်ဝါယောဓာတ်ဆိုပြီးရှုရမယ်ဒီခန္ဓာကိုလည်းလို့မြေတော့ညရင်ရတဲ့အတိုင်းကြီးနေတဲ့ဒီခန္ဓာကိုခိုင်ရင်ခိုင်တဲ့အတိုင်းကြီးနေတဲ့ဒီခန္ဓာကိုသွားရင်သွားတဲ့အတိုင်းကြီးနေတဲ့ဒီခန္ဓာကိုအိပ်ရင်အိပ်တဲ့အတိုင်းကြီးရှိနေတဲ့ဒီခန္ဓာကိုအတွင်းမှာဗဒဝိတာအဘောဓာတ်ဒိသောဓာတ်ဝါယောဓာတ်ဒီလိုရှုနေပါလို့ဘုရားရှင်ကညွှန်ကြားတယ်။အဲဒီညွှန်ကြားချက်နဲ့ပတ်သက်ပြီးတော့အတ္တကရာဒီကရိကလည်းရှင်လျာဆိုတာဖွင့်ဆိုထားပါတယ်နော်။အဲဒီတော့အခွင့်တကုကတော့ဒီနဂမတအကျဉ်းကြီးနဲ့ပတ်သက်ပြီးရှုဘအတ္တဘုံဤစနစ်နှစ်မျိုးကိုဝိသုတိမေအထက်ကရာဆရာတော်ကဖွင့်ဆိုထားပါတယ်။ဒီနည်းဖွင့်ဒီနည်းပရမဒီနည်းဖွင့်ဆိုထားတာကတော့သကလံပြိအတ္တနရူပကာယမိမိရူပကာယတစ်ခုလုံးကိုခြုံငုံပြီးတော့ဓာတ်ကြီးလေးပါးစိုက်ရှုပါဆိုပြီးဖွင့်တာ။နောက်ဒီနည်းဖွင့်တာကတော့အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးဟောကြားပြတာဆိုဆုံးမှထားတော်မူတဲ့မဟာဟဋ္ဌိဘဒ္ဒဘမသုတ်တံကိုကောကပြီးတော့ခန္ဓာကိုယ်ဤအသားကြအယိုးကြအရေကြအကြောကြတို့ဉာဏ်ဤဟုသောလက်သွင်းပြီးတော့ပထဝီဓာတ်အဘောဓာတ်ဒိသောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်ကြီးလေးပါးကိုမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။အဲဒီတော့အဲဒီလိုညွှန်ကြားခြင်းအရာဒုတိယညွှန်ကြားခြင်းအရာပေါ့လေယောဂီပုဂ္ဂိုလ်တူကိုခွန်ကြီးတို့စတင်ပေးပါလေ။အဲဒီတော့ပထဝီဓာတ်တင်ကြတဲ့ပုဂ္ဂိုလ်ကမာမုတင်ကြတဲ့ပုဂ္ဂိုလ်ကမာတဲ့ဘောကစရှုရှုလို့ရပါလေ။မာမုတ်တဘောကိုစတင်ပေးလိုက်တဲ့အခါမှာအခက်အခဲအနည်းငယ်ရှိမယ်ဆိုရင်တော့ကျောင်းတဲ့တဘောလေးကစရှုရင်လည်းရတယ်နော်အစားပိုင်းမှာတော့မိမိအတွက်လဂုယာတက်ကစရှုနိုင်ပါတယ်နောက်ပိုင်းတော့ဘုရားဟောဒေသနာရှင်အတိုင်းကျောင်းလည်းပြရှုအောင်မှာဖြစ်တယ် ဒီတော့တဲ့၃လုံးပါဂိုင်းခါခွေးကစတာမှန်တော့လေဒီကလေးကဝါလုံးတိုင်းကစတင်ပေးမှာသဘောပေါက်မှာဖြစ်ခဲ့ရင်သူ့ကိုပဲလောက်ရလဲဝါလုံးလေးကစတင်ပေးရတာပဲနော်ဒီပုံစံအတိုင်းပဲတွန်းတဲ့သဘောလေးကဝါလုံးတိုင်းနဲ့တူနေပါတယ်များသောအားဖြင့်ယောဂီပုဂ္ဂိုလ်တွေမှာတွန်းတဲ့သဘောကခြင်းလေခြင်းလွဲတယ်ရှုလို့လည်းနည်းနည်းလေးပို့ပြီးတော့လွယ်ကူတယ်ဒီတော့ဒီတွန်းတဲ့သဘောဗဏ္ဍာကအရှုမလဲချက်ကျင်နေရာကအရှုနိုင်ပါတယ်နော်တော်ကနဲ့သဘောဆိုတာကဘုန်းကြီးဒကာကြီးတွေသဘောပေါက်အောင်သွားနှစ်ခုထိထားကြည့်။သမင်းဝါဆိုနည်းနည်းလေးဖြည့်ပြီးအံကုန်ကြည့်ကြည့်လိုက်။ဘာအတွဲမှာတွန့်ကန်နေတဲ့သဘောတွေ့နေတယ်။အဲ့ဒီပုံစံမျိုးပဲနော်။ရှုတဲ့အခါဘယ်လိုရှုရမလဲလို့မေးရင်တော့တွန့်တဲ့သဘောထင်ရှားတဲ့နေရာဘယ်နေရာကမဆိုရှုနိုင်ပါလဲ။ဝမ်းပိုက်စိတ်ဓာတ်နေတဲ့ပုဂ္ဂိုလ်တွေကဝမ်းပိုက်ကစရှုလည်းရပါလေ။အာဝင်လေတွဲလေကနေစရှုခြင်းလည်းဆိုလည်းရှုလို့ရတယ်။ကြိတ်ခင်းတဲ့နေရာကရှုနိုင်ပါလေ။နေရာဆိုတာကခဏပါ။နောက်တစ်ခုလုံးမြင်အောင်ကြည့်အောင်။ဘာဖြစ်လို့လဲ။ခန္ဓာကိုယ်ရဲ့အသားကြအယိုးကြအရေကြအကျောကြညံဆက်ပြီးတော့ရှုရမယ်ဆိုတော့ခန္ဓာကိုယ်မှာအသားအကျောအယိုးအရေလွတ်တဲ့နေရာဆိုတာရှိလားမရှိဘူးဒီကုန်းလုံးမြင်အောင်ရှုရအဲဒီလိုရှုတဲ့အပိုင်းလေးမှာတောင်းတဲ့တော့ခုနေဆိုတော့နမုနာအသက်ရှုတဲ့နေရာနော်ခုနကအာနာပါနကမ္မဋ္ဌာန်းကတော့ပြောခဲ့ပြီးပြီကိုပြောမှတက်အသက်ရှုသွင်းလိုက်ကြည့်ခေါင်းဘဟုအလေလောက်မှစိတ်ကလေးစိုက်ထားကြည့်အသက်ရှုသွင်းလိုက်တဲ့အခါတွန်းဝင်သွားတဲ့သဘောအသက်ပြန်ရှုထုတ်ကြည့်ရှိထုတ်လိုက်တဲ့အချိန်ကမှတွန်းထွက်လာတဲ့သဘောအဲဒီလိုတွန်းကန်တဲ့သဘောလေးကိုမြင်အောင်ကြည့်ပါသဘောမပေါက်ဘူးဆိုလို့ရှိရင်တော့ရှည်သွားလေးနည်းနည်းလေးဖိထားကြည့်လိုက်ရှည်သွားလေးနည်းနည်းဖိပြီးတော့ပြန်ပြီးအသက်ရှုကြည့်တွန်းအားတွေများနေတာတွေ့လိမ့်မယ်အဲဒီတွန်းကန်တဲ့အားအပေါ်မှာစိတ်ကလေးကိုမြင်အောင်ကတ်လိုက်ကတ်လိုက်တော့တွန်းကန်တဲ့အားတွေကတိတ်ထင်ရှားလာပြီဆိုရင်အတွင်းဘက်ကနေစပြီးအပြင်ဘက်ကိုတဖြည်းဖြည်းဖြန့်ကြည့်ပါဒီကောအပေါ်ယံလေးကိုတော့လိုက်မကြည့်နဲ့အတွင်းဘက်ကနေအပြင်ဘက်ကိုဖြန့်ကြည့်ဒီကောင်လုံးဘယ်နေရာကြည့်ကြည့်တော့လာတွေ့ရင် level တော့နည်းနည်းရွှေ့ကြည့်နည်းနည်းနည်းနည်းနည်းနည်းနည်းရွှေ့သွားအဲဒီကနေရင်ပဝမ်းပိုက်စတင်ပြီးဒီကောင်လုံးအသားကြအယိုးကြအရေကြအကျောကြညံဆက်ကြည့်ရတယ်အပေါ်ယံလေးတော့မကြည့်ပါနဲ့အတွင်းဘက်ကိုဦးစားပေးပြီးစိုက်ပြီးရွှေ့သွားပါရွေးချက်ကအသားအကျောအယိုးအရေဆိုတာကမရှိဘူးရှိတာကတတိလေးပါပဲလို့ဒီလိုသိအောင်ရှုမဲ့ကန်တက်ဖြစ်ပါလေအဲ့ဒါကြောင့်ခန္ဓာကိုယ်ရဲ့အသားကြအယိုးကြအရေကြအကျောကြကိုညံဆိုင်ပြီးတော့အဲ့ဒီတွန်းတဲ့သဘောလေးကိုတော့ချောခေါင်းကနေခြေတော့အထိမြင်အောင်ကြည့်ပါ။ဘာတွေတွန်းနေတယ်လို့မေးရင်တော့အများစုရှိနေတဲ့တွန်းကမှုသဘောကတော့အသက်ရှူတဲ့နှုတ်နဲ့အညီခန္ဓာကိုယ်ထဲမှာတွန်းကတဲ့သဘောတွေလည်းရှိတယ်။နှလုံးသွေးရဲ့ခုန်နဲ့စွန့်အင်ကြောင့်ခန္ဓာကိုယ်ထဲမှာတွန်းနေတဲ့သဘောတွေလည်းရှိပါတယ်။ဒါကသမုဒိသစ္စာနဲ့ကနေနားလည်အောင်ပြောတဲ့စကားသာဖြစ်ပါလေ။တကယ်တော့ယုတ်ကလအမှုန်တိုင်းအမှုန်တိုင်းမှာတွန်းကန်တဲ့အားရှိနေပါလေနော်။အဲဒီတွန်းကန်တဲ့အားတွေရှိနေခြင်းကြောင့်ခန္ဓာကိုယ်ရဲ့အသားကြအယိုးကြအရေကြအကျောကြညံဆက်ပြီးတော့လိုက်ကြည့်ပါ။ဒီနေ့လိုက်ကြည့်လိုက်လို့တွန်းတဲ့သဘောသဘောပေါက်ပြီဆိုရင်သွားနှစ်ခုထိတာကြည့်မာနေတယ်။လက်နှစ်ခုထပ်ထားကြည့်မာနေတယ်။ဒီမားနဲ့ကြမ်းနဲ့ထိတဲ့နေရာကိုစိုက်ကြည့်မာနေတယ်။အဲ့ဒီလိုမာမှုထင်ရှားတဲ့တဏှာကစပြီးမာတဲ့သဘောတကုံလုံးမြင်အောင်ကြည့်ပါတကုံလုံးတန်တုံတန်ခဲ့ကြောက်တုံကြောက်ခဲ့လို့မာတော့ပြီဆိုရင်တော့ကျွမ်းနာလေးပြန်ရှုကျွမ်းနာလေးတကုံလုံးပြန်ရင်မာတာပြန်ရှုလိုက်ထက်ကထက်ကရှုပြီးကျွမ်းနာရှုလိုက်မာတာရှုလိုက်ထက်ကထက်ကရှုရင်ကျန်းတဲ့သဘောတစ်ခုပေါ်လာတတ်ပါတယ်ကျန်းတဲ့သဘောဆိုတာကအပေါ်အန်သောထိတ်ကလေးကိုရှာလိမ့်နေပို့ကြည့်ပါကျန်းနေတယ်အဲ့ဒီလိုကျန်းတဲ့ပုံစံမျိုးလိုလုံးကြီးကိုလက်ကလေးနဲ့အသားလေးလက်ကုံလေးနဲ့ပုတ်ကြည့်ပါကျန်းနေတယ်အဲ့ဒီလိုကျန်းနေတဲ့ပုံစံမျိုးလိုဒီကောလုံးကျန်းတဲ့သဘောညံနေမှထင်လာအောင်ရှုပါမတင်ကြရင်တော့အဲ့ဒီအပေါ်အန်သားထိတ်ကလေးရှာလေးနဲ့ပုတ်ပြီးတော့ကျန်းတဲ့သဘောကိုစိုက်ကြည့်စိုက်နိုင်လို့မှမရဘူးဆိုလို့ချင်းတော့အဲ့ဒီနေရာလေးမှာတွန်းနေမာတာပြန်ရှုပါတွန်းနာမာတာကလွယ်ကူနေတဲ့အတွက်တွန်းနေသဘောနဲ့မာတဲ့သဘောနဲ့တွဲပြီးကျန်းတဲ့သဘောတစ်ခုပါပေါ်လာလိမ့်မယ်တွန်းကန်တဲ့သဘောမာတဲ့သဘောကျန်းတဲ့သဘောသုံးခုတွဲရှုလိုက်ရင်တော့လလကူကူနဲ့တစ်ခုလုံးပြန့်သွားတတ်ပါလေဒီကောလုံးမှာပြင်းပြင်းထန်ထန်ရောက်ရရောက်ရနဲ့ဖြစ်နေတာဒီကျန်းတဲ့သဘောရဲ့အရှိပေးဖြစ်ပါလေအဲဒီဥစ္စာကိုအဲဒီသဘောဝါလေးကိုစိုက်ကြည့်ပြီးတော့ကျန်းတယ်လို့ဆက်လက်ပြီးရှုလိုက်မယ်ဆိုရင်ဒီကောလုံးဘယ်နဲ့စောက်ပြီးပုတ်တယ်လို့ကျန်းတန်းနေတဲ့သဘောကိုညာနဲ့ထင်လာလိမ့်မယ်နော်ပေါင်းလိုက်တော့တပ်ပနကုရှိပြီလေသုံးခုတွန်းကန်တဲ့သဘောမာတဲ့သဘောကျန်းတဲ့သဘောအဲ့ဒီသဘောသုံးခုသင်ချပြီဆိုရင်လေးတဲ့သဘောတစ်ခုတက်တိုးရှုကြည့်လက်ကလေးနဲ့ပေါင်ကိုဖိကြည့်ပါလေးနေတယ်ပြင်းမနဲ့ကြမ်းနဲ့ဖိကြည့်လိုက်လေးနေတယ်အဲ့ဒီတော့လေးမှုသင်ချတဲ့တဏှာကစပြီးလေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်မာတဲ့သဘောကြမ်းတဲ့သဘောလေးတဲ့သဘောကဂရုပထဝီဓာတ်အုပ်စုဖြစ်ပါတယ်အဲ့ဒီဂရုပထဝီသုံးခုနဲ့တောင်းတဲ့သဘောရပြီဆိုရင်နောက်တစ်ခါဝါရတဲ့ထက်မှထောက်ကန်တဲ့သဘောတစ်ခုတိုးပြီးရှုကြည့်သူကလွယ်ကူတယ် အပြင်တော့ဒုက္ခနဲ့နောက်ထပ်တင်ရတယ်လို့မေးတော့ဒုက္ခနဲ့မာရာလေးနဲ့တွဲရှုမှဒီထောက်တဲ့သဘောကပိုပြီးသဘောပေါက်တယ်။ဒီဒီပြောတော့မယ်ကြာရင်ကြားခေါ်တဲ့ဒုနှစ်ချောင်းနဲ့ထောက်တာတယ်လို့ဒီခန္ဓာအင်္ဂုံမလဲအောင်ထိန်းထားတဲ့စွမ်းအားတွေကိုထောက်တယ်လို့ခေါ်တာ။ဒါကြည့်ဒီထောက်ကနဲ့ဝါယောဓမရှိခင်ဒီကကြီးတွေထိုင်နေတဲ့မတီးပဲဒီခန္ဓာအင်ကြီးလဲသွားနေတယ်။မနေ့ကျရင်ကာခဏကိုယ်ကိုနည်းနည်းလေးလှုပ်ကြည့်ပါပြန်ပြန်ထိမ့်လိုက်တဲ့သဘောလေးပဲနော်မာရာလေးနဲ့တွဲရှုမယ်ဆိုရင်ဒုက္ခလေးနဲ့ထိမ့်ကြသလိုလက်ထားထားတဲ့အတိုင်းခြေထောက်ထားထားတဲ့အတိုင်းကိုယ်ထားထားတဲ့အတိုင်းခေါင်းကိုထားထားတဲ့အတိုင်းငြိမ်နေအောင်ထိမ့်ထားတဲ့စွာအားလေးပဲအဲ့ဒီ၆ခန်းတဲ့သဘောကိုသဘောပေါက်ပြီမာရာလေးနဲ့တွဲရှုလိုက်လို့သဘောပေါက်ပြီဆိုရင်ပေါက်လိုက်တော့သဘောတရားဘယ်နှခုရပါလဲငါဆိုကျွမ်းတဲ့သဘောမာတဲ့သဘောကျွမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောအဲဒီငါကိုရရင်တောင်းတနဲ့ထောက်တာကတော့ဝါယောဓဖြစ်ပါတယ်နော်မာရာကျန်တာလေးတာကဂရုပထဝီဓဖြစ်တယ်အဲဒီမှာပထဝီဓနဲ့ပတ်သက်ပြီးတော့နောက်ထပ်၃ခုရှိနေတယ်ဓမ္မနိပါဠိတော်မှာလာတဲ့ပြောတဲ့သဘောချောတဲ့သဘောပေါ်တဲ့သဘောပြောမှုထင်ရှားတဲ့နေရာဘယ်နေရာကမဆိုရှုထိုင်ပါနဲ့ဥပမာအောက်အတွင်းဒုက္ခန္တလေးဆရာလေးနဲ့ထိတန်းကြည့်ပြောတယ်အဲ့ဒီလိုပြောတာလေးရှိတော့မယ်ဆိုလို့ရှိရင်ခုနကယာမိသတ္တ၅ခုကိုတစ်ခေါက်နှစ်ခေါက်စသည်ရှုပြီးတဲ့အချိန်ကစိတ်ကိုလျှော့ချလိုက်ရတယ်ခန္ဓာကိုယ်နည်းနည်းလေးပြော့တာ။ဟောအတွင်းဥက္ကန္တလေးရှားလေးနဲ့ကြည့်ပြီးပြော့တယ်ပြော့တယ်လို့စိတ်ကလေးဆက်ပြီးပြော့မှုသဘောကတော့အယူပြီးရှုလိုက်တယ်။ဒီလိုလုံးကုန်းပုံတော့မုံပြက်လေးလို့ပြော့သွားလိုက်။အဲ့ဒီပြော့မှုကသင်ရှားပြီးဆိုရင်အဲ့ဒီပြော့နေတဲ့အောက်အတွင်းဥက္ကန္တလေးကိုရှားလေးတွေစုပြီးပုတ်ကြည့်ပါ။ချောနေလိမ့်မယ်။အဲ့ဒီချောတဲ့သဘောလေးတစ်ခုဆက်ရှုလိုက်ပြောတဲ့ချောတဲ့သဘောကတစ်ခုလုံးစီလေးနဲ့တုတ်ပုတ်သလိုချောတဲ့သဘောထင်ရှားလာပြီးပြောတဲ့သဘောလေးဝါခွန်ဆိုင်လေးကဲ့သို့တုတ်ပုတ်မုံပြတဲ့ကဲ့သို့ပြောတဲ့သဘောလေးထင်ရှားပြီးဆိုရင်ပေါ့တဲ့သဘောတစ်ခုပေါ်လာပါတယ်ပေါ့တယ်ဆိုတဲ့ဥစ္စာကမထင်ရှားခဲ့ဘူးဆိုလို့ရှိရင်တော့လေးတာပြန်ဆက်လိုက်ဆက်ကျင်ဘက်ကလေးလုပ်ပြီးရှုရတယ်လေးနေတဲ့အချိန်ကမှလည်းညိုလေးတကြောင်းကိုအသာလေးမှတ်ကြည့်ပါပေါ့နေလိမ့်မယ်အဲဒီတော့ပေါ့တဲ့သဘောညာနဲ့ထင်လာပြီဆိုရင်ပြော့တဲ့ချောတဲ့ပေါ့တဲ့သဘောကလဟုပထဝီအုပ်စု၃ခုဖြစ်ပါတယ်ပေါင်းလိုက်တော့သဘောတရားပြန်ခုရှိပြီလေ၈ခုမာကျန်လေးပြောသောဘောကပထဝီသဘောတရား၆ခု၆ခန္ဓာတောကန္နာကဝါယောတသဘောတရား၅ခုပေါင်းလိုက်တော့ဉာဏ်နှပါသဘောတရား၈ခုနောက်သဘောတရား၅ခုကတော့လွယ်တယ်ပူတယ်သဘောဒီရဲ့သဘောဘုံမှုထင်ရှားတဲ့တဏှာကစပြီးဘူးတဲ့သဘောတကုလုံးမြင်အောင်ကြည့်ပါမထင်ရှားရင်တော့လဝါနဲ့လက်နှစ်ခုကိုထပ်ထကြည့်ပါထပ်ထတဲ့နေရာလေးမှာပူနေတဲ့သဘောထင်ရှားလိမ့်မယ်အဲဒီဘုံမှုထင်ရှားတဲ့တဏှာကစပြီးဘူးတဲ့သဘောတကုလုံးမြင်အောင်ကြည့်ဝင်းလေးနာသိပြဆက်ကြည့်ပါအေးနေလိမ့်မယ်အေးမှုထင်ရှားတဲ့တဏှာကစပြီးအေးတဲ့သဘောတကုလုံးမြင်အောင်ကြည့်ပါဘူးတဲ့သဘောအေးတဲ့သဘောကဒီလိုတဲ့ဒါဘယ်နှပါဖြစ်သွားပါလဲဓာတ်၃ပါနော်အဲ့ဒီဓာတ်၃ပါသဘောတရား၁၀ခုသက္ကတကရှုပါသက္ကတကရှုလိုက်ရင်ဖွဲ့စည်းတဲ့သဘောတစ်ခုအလိုလိုပေါ်လာမယ်ဖွဲ့စည်းတာကသဘောမပေါ်ရင်ဘယ်ဘက်လက်ကဝတ်ကလေးကိုညာဘက်လက်ကလေးနဲ့အသာလေးဆုပ်ကန်ကြည့်လိုက်ပါသင်ကျန်နေလိုက်အဲ့ဒီလိုဒီလိုကျိုးနေစည်းတယ်လို့သင်ကျန်ပြီးနေတဲ့သဘောကိုဖွဲ့စည်းတယ်လို့ခေါ်ပါတယ်အဲ့ဒီဓာတ်သဘောတရား၁၀လုံးကိုတက္ကတကရှုရင်လည်းဒီဖွဲ့စည်းတဲ့သဘောပေါ်လာတတ်တယ်ဒါကြေးမှာ၁၀ခုကနိုင်ဝတနာကြီးလောက်ရှုလို့မှဒီဖွဲ့စည်းတဲ့သဘောကိုသဘောမပေါက်ရင်တွန်းနာနဲ့မာရာသဘော၂ခုကိုသက္ကတကရှုပေးပါဖွဲ့စည်းတဲ့သဘောပေါ်လာပါလိမ့်မယ်ဖွဲ့စည်းတဲ့သဘောကအာဘောဓရဲ့အာဘန္ဒလလက္ခဏာဖြစ်ပါတယ်အဲ့ဒီဖွဲ့စည်းတဲ့သဘောသင်ရှားပြီဆိုလို့ရှိရင်တော့လူယောဂီပုဂ္ဂိုလ်ကနောက်တစ်ဆင့်တက်ပြီးဘာလုပ်ရမလဲရိုးစည်းတဲ့သဘောစိုက်ကြည့်ပါသွားအတွင်းသွားအရင်ရှားရင်ရှားပြစတဲ့ထိုးထိုးနေရာတွေကနေသီးသီးယူကြတယ်။အဲဒီလိုယူစည်းမှုသင်ရှားတဲ့တဏှာကစားပြီးစီးစင်းနေတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပါ။ဒီခေါလုံးမှာဘာတွေစီးစင်းနေတယ်လို့မေးတော့သွေးတို့ချွေးတို့တလိတို့မြီးတို့စသဖြင့်ယူစည်းတဲ့အုပ်စုအဘောအုပ်စု12မျိုးရှိပါလေ။ခိုးပိုင်းမှာသွေးတွေချွေးတွေတွေ့ဖို့လုံရင်တော့မဟုတ်သေးပါဘူး။စီးစင်းနေတဲ့သဘောမြင်ဖို့လုံရင်ဖြစ်ပါလေ။ယူဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောကအဘောဓာတ်နော်စဉ်းစားနေတာတကယ်လို့မြင်ပြီးဆိုရင်တော့ယူစည်းဖွဲ့စည်းကအဘောဓာတ်တစ်လေးပါသုံးပါပြီနော်သဘောတရားဘယ်နှခုရှိမလဲ12ခုအဲဒီ12မျိုးကိုထပ်ကရှုပေးရတယ်ရှုလိုက်လို့သွက်လာပြီဆိုရင်တော့ဘုရားဟောဒေသနာစဉ်အတက်ကြံပြောင်းပါပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ် ပထဝီကမာရတဘောကျန်တဲ့တဘောနေတဲ့တဘောဂရုပထဝီတောစုပြောတဲ့တဘောကြောတဲ့တဘောပေါ်တဲ့တဘောလဟုပထဝီတောစုနောစုနော်ယောစီတဲ့တဘောဖွဲ့စီတဲ့တဘောကအဘောတဘူတဲ့တဘောအေးတဲ့တဘောကသီဇောတထောက်ကန်တဲ့တဘောတောက်ကန်တဲ့တဘောကဝါယောတပေါင်းလိုက်တဲ့တဘောတရား၁၂ခုအဲဒီပေါင်းလိုက်တဲ့အချိန်ခံကြတော့သဘောတရား၁၂ခုအထက်ကြီး၄ပါးဖြစ်ပါတယ်။အဲဒီသဘောတရား၁၂ခုကိုအစဉ်အတိုင်းမာကျန်လေးပြောချောပေါ့ယူစီခွဲစီကိုအေးတောက်တော့ဆိုပြီးဒီအစဉ်အတိုင်းထက်ကရှုကြည့်ပါ။ရှုလိုက်တဲ့အချိန်ခံမှာဥပမာမာရာရှုတဲ့ခေါင်းကနေခြေတော့အထိဒီကုလုံးပြန်တယ်။ကျန်းသာဆက်ရှုကြည့်။ကျန်းသာခြေတော့ကနေခေါင်းကနေခြေတော့အထိဒီကုလုံးပြန်ရင်လေးတာဆက်ရှု။အဲ့ဒီလိုတက္ကရှုလိုက်ပါများလာရင်တစ်ခုရှုတော့လဲနှစ်ခုသုံးခုတွေ့တတ်တယ်။ကောင်းပါတယ်။အားလုံးပြန်လို့တွေ့တယ်။ပိုကောင်းပါတယ်။အဲ့ဒီလိုရှုပါများလာတဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကမာရာကနေပြီးတော့၁၂ခုပေါ့နော်။ဘောတုံးကန်တဲ့အထိသဘောတရား၁၂ခုပြည့်သွားမယ်ဆိုရင်တစ်ခါတမင်းနေ့အတွက်မှာနှစ်ခါသုံးခါလောက်ရအောင်လို့လေ့ကျင့်ရပါတယ်ဒါအနည်းဆုံးပမာဏပဲ။ဒီနေ့ဆွမ်းနိုင်ရင်အကျဉ်းချဆိုရရင်ပိုကောင်းတယ်။အဲ့ဒီလိုရှုလိုက်လို့တော်တော်လေးဓာတ်ရင်းကစုံကြီးလာပြီဆိုတဲ့အချိန်ခါကျတော့မှသူယောဂီတော်တော်ကောင်းကဘာလုပ်ရသလဲ။အုပ်စုဖွဲ့ရတယ်။မာကျန်လေးပြောချောဖို့ကိုကြည့်ပြီးဓာတ်ရင်းကပြန်ကြည့်လို့ထင်လာတဲ့အခါနော်။မာကျန်လေးပြောချောဖို့ယောစီဖွဲ့စီကိုအေးထောင်းထောင်းဆိုတဲ့ဒီအုပ်စုလေးကြီးအလိုက်ထင်ထင်ရှားရှားလေးမြင်အောင်လေ့ကျင့်ပေးရတယ်။လေ့ကျင့်လို့တော်တော်လေးအောင်မြင်လာပြီဆိုတဲ့အချိန်ခါမှမိမိထိုင်နေတာကိုခလကဝိဇ္ဇာရင်းပဲအတ္တကရမှာညွှန်ကြားတဲ့အတိုင်းသကလံမိအတ္တနောရူပကာယအဝဇ္ဇတောဆိုတဲ့အတိုင်းမိမိရူပကာယတစ်ခုလုံးကိုဉာဏ်နဲ့ဆင်ခြင်ပြီးခြုံငုံကြည့်ရတယ်။ခေါင်းကနေတော့ဖြိုမကြည့်နဲ့။ခေါင်းကနေဖြိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ခေါင်းကြီးခဲနေတတ်တယ်။ခေါင်းတော်ကနေစပြီးအပေါ်နဲ့အောက်မြတ်ပြီးတစ်ခုလုံးခြုံငုံကြည့်ပါ။ဂုဏ်တတ်တဲ့ကိုလည်းစိတ်မကြည့်နဲ့။ဂုဏ်တတ်တဲ့စိတ်ကြည့်ရင်ခေါင်းကြီးခဲပြီးတော့ယောဂီကဓာတ်ရဲ့လွန်ကဲလာတဲ့သဘာဝကိုခံနိုင်ဖြစ်တတ်ပါတယ်။ဒါကြောင့်ခေါလောကနေစပြီးအပေါ်နဲ့အောက်မြပြီးဒီကုလုံးကတော့ခြုံငုံပြီးတော့ကြည့်ပါ။ဒီခြုံငုံကြည့်တဲ့အပိုင်းမှာလဲမြတ်ကတော့ဥစားပေးပြီးအာယုံယုံရှုပါ။မာကျန်လေးပြောချောဖို့ယောစီဖွဲ့စီကိုဟေးချောင်းချောင်းဆိုတဲ့ဒီသဘောတရားလေးတွေကိုတစ်ခုပြီးတစ်ခုထပ်ကရှုကြည့်ပါ။ပထမတိုင်းတိုင်းကျတော့ခြေဆုံးကောင်းဆုံးရှုပါလေ။ခြေဆုံးကောင်းဆုံးရှုလို့ဓာတ်ကြီးကတော်တော်လေးသွတ်သွတ်လဲလဲဖြစ်လာတဲ့အခါခြုံကြည့်တာပါနော်။ဒါကထိုင်းလေးကြည့်ရမယ်သဘာဝတစ်ခုပဲ။သောသောနောက်ကတဘာဝတစ်ခုမိမှဆွတ်လွန်ထပ်ပြီးတတိပေးရမယ်ဆိုရင်တော့ခုနကအာနာပါနကိုမိမိကစရုတ်တဇာတိသမာဓိချုံထပ်ပြီးတဲ့တော်တော်ကောင်းဖြစ်တယ်။ဒါကြောင့်ဒီစရုတ်တဇာသမာဓိကိုထိုင်တဲ့အရင်ထူထောင်ရတယ်။ထူထောင်လို့စရုတ်တဇာသမာဓိဆက်ပြီးဆိုရင်ထိုစရုတ်တဇာသမာဓိမှထပ်ပြီးတဲ့အခါမှာဘုရားကတော့မာကျန်လေးပြောချောဖို့ယောစီဖွဲ့စီဘူဟေတော်တော်ဆိုတဲ့ဒီတန်ကြီးလေးပါကိုခြေဆုံးကောင်းဆုံးပထမရှု။ပြီးတော့မှအပေါ်ကနေစီးပြီးဒီကုလုံးကိုချုံကုန်ပြီးမာကျန်လေးပြောချောဖို့ယောစီဖွဲ့စီဘူဟေတော်တော်ဆိုတဲ့ဒီတဘောတရားကိုရှုအပ်ပါတယ်။အဲ့ဒီလိုကျွလိုက်တော့တန်တေကပြန်ကျွလို့ပေါ်ပြီဆိုတဲ့အခါကျတော့မန်ကျန်လေးပြောချောပုံကိုကြည့်ပြီးပထဝီဓာတ်ယောစီဖွဲ့စီကိုကြည့်ပြီးတော့အာဘောဓာတ်ဦးအေးကိုကြည့်ပြီးတော့ဒီဇောဓာတ်ဆောင်းဆောင်းကြည့်ပြီးတော့ဝါယောဓာတ်ဆိုပြီးလေ့ကျင့်ရှုရတယ်။လေ့ကျင့်ရှုတဲ့အပိုင်းမှာနှုံးသားလေးကပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဆိုပြီးအဲ့ဒီလိုမင်းမင်းများရှုပါရဲ့။အဲဒီတော့မင်းမများရှုလိုက်မယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းတတိလေးပါအာယုန်၌ဘာဝနာစိတ်ကြီးညီဝတ်စွာကပ်ပြီးတည်လာပါလိမ့်မယ်။အဲဒီတော့ဘာဝနာစိတ်ကတတိလေးပါအာယုန်မှာညီဝတ်စွာကပ်ပြီးတည်လာပြီဆိုလို့ရှိရင်တော့ဘာတွေ့တတ်တယ်လဲညာတော့အဖြစ်မျိုးကိုရောက်ခဲ့တော့ညစ်တတ်မပြုတ်တပြူအယောင်ကိုစပ်ပြီးတွေ့တတ်ပါတယ်။ဖြစ်ဖြစ်နဲ့အဲဒီအယောင်ကိုနှလုံးမသွင်းသေးပဲခန္ဓာကိုယ်မှာပဲတတိလေးပါဆက်ရှုပါရှုလိုက်တဲ့အချိန်ကမှတချို့ယောဂီများမှာဒီအယောင်ကအပြင်းမဖြစ်နေတတ်တယ်ခန္ဓာကိုယ်ထဲမှာမဖြစ်ဘူး။ဒီအချိန်ကမှဒီအယောင်ကိုဂရုမစိုက်ပါနဲ့ခန္ဓာကိုယ်မှာတတ်ကိုဥစားပေးရှုပါ။ရှုလိုက်ရင်ခန္ဓာကိုယ်မတွေ့တော့ပဲခုနကလိုမိခိုးရောင်ခဲ့တော့ညစ်တတ်အဖြူအတုံးခဲလိုက်ကြီးတွတ်တွေ့တတ်တယ်။အဲဒီအချိန်ကမှလည်းဒီအဖြူအတုံးခဲကမခိုင်မခန့်ရှိနေသေးရင်တော့သူ့မှာတလီပါပြောင်းစိုက်လို့မရဘူးဆက်လိုက်တတ်တယ်ပြောက်ပြောင်းတွတ်တတ်ပါရဲ့။အဲဒီတော့မူလရှင်ပြတဲ့အတိုင်းတစ်ခေါလုံးကိုချုံကုန်ပြီးတက်ကိုယ်သာဆက်ရှိနေလို့ဒီအဖြူအတုတ်ခက်ကလည်းခိုင်ကလာပြီဆိုလို့ရှိရင်တော့ အဲ့ဒီမိဘရောင်ကတော့ညစ်တတ်တာရှိနေတယ်ဒီအပြုအလုပ်ကပုံကိုတိုင်းမှာတော့ခန့်ကြံကြမဖြစ်ပါဘူးတချို့ပုံကိုများမှာခဏဖြစ်ပြီးတော့အပြုအဆင့်ဝါးဝါးဆန်းကတော့ပြုနေတဲ့အဆင့်ကူးတတ်တယ်တချို့ပုံကိုများမှာလည်းလွယ်လွယ်နဲ့မကူးရှိတတ်ပါတယ်ဘာကြောင့်ဒီလိုကွာခြားနေရတယ်လို့မင်းတော့အနည်းကတက္ကမတန်နဲ့ပတ်သက်ပြီးသိဘုဒ္ဓရဲ့ဗာရမီရင်ကျောင်းနေတဲ့တော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့အဖြူရောင်အဆင့်ကိုခဏလေးအတွင်းကူးသွားတတ်တယ်။မိဘရောင်အဆင့်မှာကြာကြာမနေရတတ်ဘူး။အနည်းကသိဘုဒ္ဓရဲ့ဗာရမီအရှင်ဝါကအနည်းငယ်အပြော့နေခဲ့မယ်ဆိုရင်တော့ထိုမိဘရောင်အဆင့်မှာကြာနေတတ်တယ်။ဒီတော့ဝါကဆိုင်လိုဖြူနေတဲ့အဖြူပဲဖြစ်ဖြစ်မိဘရောင်ကဆိုညစ်တတ်တဲ့အဖြူပဲဖြစ်ဖြစ်အဲ့ဒီအဖြူမှာနိုင်ဝက်တနိုင်လောက်ဒီအဖြူကခိုင်းနေပြီဆိုရင်ဒီအဖြူမှာပြောင်းပြီးတော့ deliver ရှိသွားမှာဖြစ်ပါတယ်။အဲ့တော့ဒီတလေးပါကရှုပ်နေရင်လေဒီအပြုတော်စီတန်ကြီးလေးပါတို့ရဲ့အစုအပုံပဲဆိုတာတော့များသောအားဖြင့်ယောဂီတွေသဘောပေါက်တာပါတဲ့သို့တော်လည်းချို့ယောဂီတွေကြတော့သဘောမပေါက်ဖြစ်နေတတ်တယ်။အဲ့ဒီလိုသဘောမပေါက်ဖြစ်နေပြီဆိုရင်တော့မလုပ်လဲဒီကုလုံးရှုပ်နေကြအတိုင်ချုံးပြီးတော့မာရာရှုလိုက်ဒီအပြုတော်ကြီးမှာမာရာရှုလိုက်ဒီကုလုံးရှုပ်နေကြအတိုင်ချုံးပြီးမာရာရှုလိုက်အပြုတော်ကြီးမှာမာရာရှုလိုက်အဲ့ဒီလိုထက်ကထက်ကရှုပ်ပေးရတယ်။ရှုပ်ပါများလာတဲ့အချိန်ခါမှာမာရာအပြုတော်ကြီးမှာသဘောပေါက်ရင်မာရာကျန်လာနှစ်ခုနောက်ကိုသဘောပေါက်ရင်တော့ကိုဇက်လေးဖြင့်တပြေးပြေးတွပြီးတော့အမှန်ကန်လေးပြောကြောဖို့ယုံကြည်ပွက်ကြည့်ကိုယ်ရေးချောင်းချွန်းဆိုပြီးသဘောတရား12မျိုးပြည့်အောင်ရှုပါတယ်။ရှုလိုက်တဲ့အချိန်ကမှအပြုတ်တုံးကြီးအခဲကြီးမှဒီအမှန်ကန်လေးပြောကြောဖို့ယုံကြည်ပွက်ကြည့်ကိုယ်ရေးချောင်းချွန်းဆိုတဲ့ဒီသဘောတရား12ခုကိုညာနဲ့တင်းတင်းကြပ်ကြပ်တွေ့ပြီးဆိုရင်သူယောဂီပုဂ္ဂိုလ်ကမလုပ်ရတယ်။အဲဒီမှာလေးချက်ပြန်ပြောင်းရတယ်။အမှန်ကန်လေးပြောကြောဖို့ကိုကြည့်ပြီးတော့ပထဝီဓာတ်ယုံကြည်ပွက်ကြည့်ကိုကြည့်ပြီးတော့အဘောဓာတ်ဘူအေးကိုကြည့်ပြီးဣဇောဓာတ်ထောက်တုံးကိုကြည့်ပြီးတော့ဝါယောဓာတ်လေးချက်ရှုရတယ်။မနည်းမမြန်ရှုပါပထဝီဓာတ်အဘောဓာတ်ဣဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အဘောဓာတ်ဣဇောဓာတ်ဝါယောဓာတ်အဲ့ဒီလိုမနည်းမမြန်ရှုနေပါအဲ့ဒီလိုရှုပါများလာလို့ရှိရင်တော့တဖြည်းဖြည်းသမာဓိကခိုင်းလာပြီဆိုရင်တော့ဝါဘာဆိုင်တော်သုတ္တဖြူနီယကလည်းရေကဲတုံးဖန်တုံးမှန်တုံးကဲ့သို့ကြည်လင်တော့ပါနေတဲ့အဆင့်ကုသွားတယ်အဲ့ဒီအကြီးကဘာအကြီးသေးလဲလို့မေးတော့ဘုရားရှင်ကအကြီးဓာတ်ဆိုတဲ့နာမည်နဲ့ဟောထားတဲ့ရုပ်တွေဘယ်နှမျိုးရှိသလဲ၅မျိုးရှိတယ်ပတ္တာရုပ်လို့ခေါ်ပါတယ်လက်ကိုပတ္တာမျက်စိအကြီးသောတာပတ္တာနာအကြီးကာဏပတ္တာနှာခေါင်းအကြီးဇိဝပတ္တာလျှာအကြီးကာယပတ္တာကိုအကြီးပေါင်းလိုက်တော့အကြီးရုပ်ဘယ်နှမျိုးလဲ၅မျိုးအဲ့ဒီအကြီးရုပ်၅မျိုးကတကုအကြီးရော၅မျိုးထဲမှာကာယပတ္တာခေါ်တဲ့ကာယအကြီးဓာတ်ကမျက်စိနဲ့နာလျာကိုနှလုံးခေါ်တဲ့၆ဌာနဒွါရ၆ပါးလုံးမှသူကဖြစ်ပါတယ်။တဘောလုံးအနံပြကြည့်တဲ့ယုံလို့ဆိုလိုပါတယ်။အဲဒီတော့အကြီးကာယအကြီးဓာတ်ကတဘောလုံးအနံပြကြည့်နေတဲ့အခါကျတော့လက်ကလေးနဲ့မိမိခန္ဓာကိုယ်ကိုကြည့်ကြည့်ပါကြည့်လို့သိတဲ့နေရာတိုင်းမှာဒီကာယအကြီးဓာတ်ရှိတယ်။အဲဒီတော့ကနခေါ်တဲ့အတုံးအခဲယုံတုံးယုံခဲတွေမပြောခင်အတုံးလိုက်အခဲလိုက်ကြီးကိုလို့တွေ့နေခြင်းဖြစ်ပါတယ်။ဒီလိုအတော့လိုက်အခက်လိုက်ကြီးတွေ့နေတဲ့အပိုင်းကိုမြည်ရပြီးတော့ဝိသုဒိမေအတ္တကရကအာတာသမန္တလံဝိယကျင်းပေါ်အမြင်ကဲ့သို့ကြည်နေတဲ့အကြည်တုံးနေအကြည်တက်တယ်ဆိုပြီးဒီလိုပေါ်ပြထားတယ်။အဲဒီအကြည်တုံးကြီးမှလည်းတလေးပါကိုမြင်အောင်စိုက်ပါ။မစိုက်ကြဘူးဆိုရင်တော့ခဏကပြောခဲ့တဲ့အတိုင်းပဲတစ်ခုလုံးခြုံပြီးမာရစိုက်လိုက်ဒီအကြည်တုံးကြီးမှမာရစိုက်လိုက်စတဲ့ပဲတဖြည်းဖြည်းကြောင်းကြည့်ပါ။ကြောင်းလိုက်တဲ့အချိန်ကမှဒီအကြည့်တော်ကြီးမှလည်းမာကျန်လေးပြောကြောပေါ့ယုစီပဲစီပွေးတော်တော်ဆိုတဲ့တန်လေးပါတဘောတရား12ခုရှိတယ်လို့ညံတဲ့မှာတင်းတင်းကြပ်ကြပ်တွေ့ရပြီဆိုရင်ထိုးချင်းကမှလေးချက်ပြောင်းရှုလိုက်နော်မာကျန်လေးပြောကြောပေါ့ကိုကြည့်ပြီးပထဝီဓာတ်ယုစီပဲစီကြည့်ပြီးတော့အဘောဓာတ်ဘူဟိကြည့်ပြီးဈေးဇောဓာတ်ထောက်တွန်းကြည့်ပြီးဝါယောဓာတ်လေးချက်ပြောင်းရှုပါအဲဒီလိုလေးချက်ရှုလိုက်လို့ဘာဝနာစိတ်ကညီဝတ်စွာတလေးပါအာယုန်နဲ့ကပ်ပြီးဒီနေပြီဆိုရင်တော့အတိတ်ကစေဘုဒ္ဓရဲ့ဗာရမီရင်ကျောင်းနေတဲ့သရကောင်းဖြစ်ခဲ့မယ်ဆိုရင်ထိုချင်းကမှယုတ်ကလအပေါင်းလေးတွေကိုလွယ်လွယ်နဲ့တွေ့တာပါတယ်။ဒါကြောင့်အတိတ်ကစေဘုဒ္ဓရဲ့ဗာရမီအရှင်ဝါကအကြီးငယ်အပြော့နေမယ်ဆိုလို့ရှိရင်တော့အကြီးတော်အကြီးပင်ကြီးမှတလေးပါစိုက်ရှုလိုက်တော့လေသူအကြီးတော်ကြီးဒီပြုံခွဲမသွားပဲယုတ်ကလအပေါင်းအဖြစ်တော့ပြောင်းလဲမသွားပဲအတုံးလိုက်အခက်လိုက်ကြီးဖြစ်နေတဲ့ထိုအချိန်ကမှအာဂါဒတ္တကိုမြင်အောင်ရှုဖို့ရမြတ်စွာဘုရားကမဟာယောလောဘဒသုတ်တမညွှန်ကြားထားပါတယ်။အာဂါဒတ္တဆိုတာကတော့အဲ့ဒီယုတ်ကလတည်းရဲ့အကြအပေါ်ဖြစ်တယ်။ပကတိလက်တစ်ခုကိုကြည့်လိုက်ပါ။သစ္စတဲ့လူတည်းရတော့လေသတိချာချာစိုက်ပြီးကြည့်လိုက်တဲ့အချိန်ကမှငွေညင်းပေါက်ဆိုတဲ့အပေါက်ကြီးတွေမရှိဘူးလား။ရှိတယ်။အဲ့ဒီပုံစံလိုပဲဒီအကြီးပြင်းအကြီးတော့အကြီးငယ်ကြီးမှလည်းအာဂါဒခေါ်တဲ့အပေါက်အကြားလေးတွေကလည်းအမုံလေးတွေတစ်ခုနဲ့တစ်ခုခြားထားတဲ့အပေါက်အကြားလေးတွေရှိတယ်လို့အာရုံယူပြီးတော့လင်းအောင်ကြီးဆိုရင်အကုန်ကြီးနဲ့သိုးတာစိုက်ကြည့်ပါ။ဒီအချိန်ကမှလင်းအောင်ကြီးတွေကအကောင်းနေမှာဖြစ်ပါတယ်။သရုတ်ဒံသမားကြီးစိုက်တဲ့အချိန်ခါရက်ကဒီလင်းအောင်ကြီးတွေကအကောင်းခဲ့ပြီးဖြစ်တယ်။ ဒါကြောင့်ဒီအချိန်ကမှလည်းလေးအောင်ကြီးတွေကအားကောင်းနေပါတယ်။အားကောင်းနေတဲ့အတွက်ထိုလေးအောင်ကြီးအကိုအညီဖြစ်ထိုးစားပြီးကြည့်လိုက်ရင်ဒီအာဂါဒတာကိုမြင်လိုက်မယ်။အာဂါဒတာကိုမြင်လိုက်တဲ့ဒီတိုင်းနဲ့ချက်အာဂါဒအကြဘကိုတွေ့တဲ့ဒီတိုင်းနဲ့ချက်ကလပ်အပေါင်းလေးတွေဆက်ပြီးတွေ့ပါတယ်။ဒီလိုကလပ်အပေါင်းလေးတွေတွေ့နေတဲ့ယောဂီတို့တော်ကောင်းတွေဒီပရိသတ်ထဲမှာလည်းတော်တော်များများရှိပါတယ်နော်။ရှုလွန်ရတဲ့တရားတရားကမ္မဋ္ဌာန်းဌာနဒီမှာအထုခဲ့လို့ဒီကလအမုံလေးတွေမြင်တဲ့ယောဂီပုဂ္ဂိုလ်တွေလည်းဘောင်းကြောရကိုရောက်လာတာတော်တော်ခမ်းမြန်းများရှိကြပါတယ်။သို့တော်လည်းဒီကလအမုံလေးတွေမှာဓာတ်ခွဲနိုင်တဲ့ပရိသတ်ကတော့အလွန်နေပါတယ်နော်။ဘာဖြစ်လို့လဲလို့မေးရင်တော့ဒီကလအမုံကိုပါရမီရတရားသွားတွေ့တော့လည်းမူလအခြေတည်ထက်ကရကဓာတိလေးပါးကိုပြည်တယ်ပြီးတော့ဒီကလအမုံကိုတွေ့အောင်ရှုခဲ့တဲ့လုံနည်းလုံဆုံးမဟုတ်တဲ့အတွက်ဒီကလအမုံလေးတွေပေါ်လာတဲ့အပိုင်းမှာကလအမုံတစ်ခုတစ်ခုအတွက်မှာဘဒဝိအဘောတိသောဝါယောဆိုတဲ့တန်ကြီးလေးပါးကိုမြင်အောင်ရှုဖို့ရအတွက်အခက်အခဲတွေကများစွာရှိလာပြီ။များစွာရှိလာတဲ့ထုံပုဂ္ဂိုလ်တွေကိုအောက်ခြေကနေစပြီးပြန်သင်ပေးရတယ်။ဘာဖြစ်လို့လဲ။ဒီကလအမုံလေးတွေကပရမန္တမျိုးခေါ်တဲ့အကံနဲ့အစာပေါင်းများစွာသိမှာကသိနေတာကအကြောင်းတစ်ခု။ပေါ်ပြီးတာနဲ့ချက်ချင်းပြောက်သွားတယ်။ပေါ်ပြီးတာနဲ့ချက်ချင်းပြောက်တာဟာဘလောက်ကြာပါသလဲဆိုတာနဲ့ပတ်သက်လို့ဒီနေ့ရန်ကုန်တက္ကသိုလ်မှာရှိနေတဲ့ဒေါက်တာစိန်ထွန်းဘောသူကဒီနေ့လာပြီးဘုန်းကြီးခံပြီးအကြောင်းဆွေးနွေးတယ်။သူစနေကလေးကဒကာကြီးတွေအတွက်စိတ်ဝင်စားဖို့ရဖြစ်လိမ့်မယ်လို့တော့ဘုန်းကြီးယူဆပါတယ်။သူတို့သိဗံပညာမှာတဲ့။သင်္သာဇတစ်ခုကိုယူပြီးတော့တက်ခွဲကန်းနဲ့တက်ခွဲကြည့်။နောက်ဆုံးအဆင့်ရောက်သွားရင်နောက်ဆုံးအဆင့်ရောက်သွားပြီဆိုကြဆို။အလားတူပဲသတိဆန်တကောင်ရဲ့အသားစားလေးတစ်ခုကိုယူပြီးတော့တက်ခွဲကန်းနဲ့တက်ခွဲကြည့်။နောက်ဆုံးအဆင့်ရောက်ပြီဆိုကြဆို။လူသားတို့ရဲ့အသားစားလေးကိုယူပြီးဓာတ်ခွက်ကနေမှတက်ခွက်ကြည့်နောက်ဆုံးအဆင့်ရောက်သွားပြီဆိုကြစို့အဲ့ဒီနောက်ဆုံးအဆင့်ကျရင်အလုံးတူညီနေတယ်နောက်ဆုံးအဆင့်မှတင်တူညီသလားလို့မေးတော့မဟုတ်သေးဘူးနောက်ဆုံးအဆင့်မရောက်ခင်ရှင်းတန်းလေးမှာမိဘရောင်လို့အခိုးလိုက်ကလေးတွေဖြစ်ဖြစ်ပြီးတော့လိန်လိန်တက်သွားတာတွေ့ရတယ်အဲ့ဒီအဆင့်မှလည်းအလုံးတူညီနေတယ်အဲ့ဒီအဆင့်ကတော့ဓာတ်ပုံရယူလို့ရတယ်နောက်ဆုံးအဆင့်ကတော့သူတို့သိဗံပညာအနေနဲ့နာမပိတတဲ့စနစ်အရာပြောမယ်ဆိုရင်တော့လျှက်စီဘုဒ္ဓမတ်တဖြစ်ပါလေဒီလျာကြီးဘုရားမတ်တံတစ်ခုတော့ပေါင်းစုံပြီးတဲ့နဲ့ချက်ချင်းပြောက်သွားတယ်။ပေါင်းစုံပြီးပြောက်သွားတဲ့အချိန်ဟာဘယ်လောက်ကြာပါသလဲဆိုတာကိုအတိအကျတိုင်တာလို့မရပြင်မဲ့ခမ်းမန်းကြီးအရာပြောပါဆိုရင်တစ်ဆက်ကကိုအချိန်ကလေးပေါင်းများစွာပုံရမယ်ဆိုတာတော့ခမ်းမန်းလို့ရတယ်ဆိုပြီးသူကအလတ်ဆွနေတယ်။အဲဒီလိုတင်ပြပြီးတော့သူကဗာမေးခွန်းတစ်ခုမေးတယ်ဆိုတော့ဘုရားအပြီးဒီမှာမှဒီလိုတွင်းကြီးတယ်ဆိုတဲ့အဆိုရှိပါသလားတဲ့ဒီမေးခွန်းတစ်ခုသူကမေးတယ်ဘုန်းကြီးကတော့ရှိတဲ့ဘက်ကတင်ပြပါတယ်နော်ဘုန်းကြီးတို့တဝါတုတ်သေးသွားပြီသေသွားရင်တခွင်းတို့ပရမတ္တသစ္စာဘက်ကပြောရင်ဥဒ္ဓုခေါ်တဲ့ဒီသောတကြောင့်ဖြစ်တဲ့ယုတ်တိတန်ကျန်နေကမ္မဇယုတ်တိမရှိတော့ဘူးသေဒိသယုတ်တိမရှိတော့ဘူးအာရဇယုတ်တိမရှိတော့ဘူးဖြုတ်သွားပြီအလားတူပဲတိရိစ္ဆာန်တကောင်နဲ့သေခြင်းပြည့်စုံသွားတဲ့သူရဲ့အသားသာရှိကြရင်ခင်ဒါဟာကံကြောင့်ဖြစ်တဲ့ယုတ်မရှိတော့ဘူးဥဒ္ဓုကြောင့်ဖြစ်တဲ့အာဟာရကြောင့်ဖြစ်တဲ့ယုတ်မရှိတော့ဘူးစိတ်ကြောင့်ဖြစ်တဲ့ယုတ်တိမရှိတော့ဘူးဥဒ္ဓဇယုတ်ပဲကျန်တယ်ဒီပင်ရင်ကြီးတော်တော်မှရှိနေတဲ့တမဲ့အရာဝတ္ထုတွေကိုဘုန်းကြီးတို့အမိဓမ္မဘက်ကဉာဏ်ပညာမျက်စိနဲ့တလေးပါးစိတ်ရှုနိုင်ရင်တို့လည်းဒီဇောတရဲ့အစည်းအဝါတွေပဲဥဒ္ဓုကြောင့်ဖြစ်တာပဲဥဒ္ဓုဆိုတာကဒီဇောတကိုခေါ်ပါတယ်ဒီဇောတဆိုတာကအခုလိုတန်ကြီးလေးပါရှုနိုင်တဲ့တတော်ကောင်းတို့ကမိမိခန္ဓာအိမ်မှာပဲဖြစ်စေအပြင်ဘိဒ္ဓအခုလိုကြံ့မြင်မှာပဲဖြစ်စေဖမ်းပြီးတော့အပြင်ဘိဒ္ဓရှုနိုင်တဲ့အပိုင်ရောက်တဲ့အခါတလေးပါးစိတ်ရှုကြည့်ပါရှုနိုင်ရင်အလုံးအမုံလေးတွေပဲဒီအမုံလေးတွေကဘလို့ကြောင့်ဖြစ်တယ်လို့မြင်ရင်ကလတ်တက်ကိုအတွက်မှာရှင်းရှင်းနေတဲ့ဒီသောတက်ကြောင့်နောက်တဆင်းကက်ကလတ်တွေပေါ်နေတာနောက်တဒီဒီသောတက်ကဆင်းကက်ဆင်းကက်ယုတ်ကလတ်တွေကိုမဖြစ်စေနိုင်တော့ဘူးဆိုရင်တော့ဒီယုတ်ကရတွေနောက်ဆုံးပြောက်ကွယ်သွားတာပဲဒီတော့အဲ့ဒီဒီသောတက်ကိုဥဒ္ဓုလို့လည်းခေါ်ပါတယ်ဒီသောတက်လို့လည်းခေါ်တယ်ဒီနေ့ယာတိဥဒ္ဓုပူတယ်ဒီနေ့ယာတိဥဒ္ဓုဒီပူရာဣရာကိုဒီသောတက်လို့လည်းခေါ်တယ်ပူရာဣရာကိုဥဒ္ဓုလို့လည်းခေါ်ပါတယ်အဲ့ဒီဥဒ္ဓုလို့ခေါ်ဆိုအပ်တဲ့ဒီဒီသောတ္တရုပ်ကလအတိတ်အတွက်ကိုဖြစ်စဉ်နိုင်တဲ့စွာအားရှိနေတယ်။ဖြစ်နေတော့ဘုလကလူသားတို့ရဲ့အသားစားတက်ခွက်ကနဲ့ရောက်သွားတဲ့အချိန်ကမှဥဒ္ဓဇရုပ်ပဲဒီသောတ္တဖြစ်တာပဲ။အဲ့ဒီအသားတုံးလေးကိုဖန်ပြီးတလေးပါစိုက်ကြည့်စိုက်လိုက်တဲ့အချိန်ကမှအမုံလေးတွေပဲတွေ့မယ်။ဘုလအစိမ့်ရောက်လာပြီဆိုရင်တလဲကုကုနဲ့ယောဂီတော်ကောင်းကရှုနိုင်ပါတယ်။အဲ့ဒီအမုံတကုတ်တကုတ်မှာတက်ခွက်လိုက်ရင်ပဒဝီအဘောဒီသောဝါယောအစိမ့်နဲ့ရတဲ့ဩဇာဆိုပြီးသဘောတရားချင်းကိုရှိတယ်။အဲ့ဒီရှိကူထဲမှာဒီသောတ္တပါတော့ဒီဒီသောတ္တကနောက်တဲ့ဆင်ငယ်ကလတ်တကုတ်ကိုဖြစ်စေတယ်အဲ့ဒီကလတ်ထဲမှာလည်းဒီသောတ္တပါတော့ဒီဒီသောတ္တကလည်းနောက်တဲ့ဆင်ငယ်ကလတ်တကုတ်ကိုဖြစ်စေတယ်အဲ့ဒီလိုဆက်ဆင်ကဆင်ကကျေးဇူးပြုနေတဲ့အတွက်ဒီယုတ်ရကဒီတိုင်းကြီးရှိနေတာပဲအဲ့ဒီကျေးဇူးမပြုတော့ဘူးဆိုရင်တော့ပျက်စီးသွားတာပဲနော်ကောင်းဆုံးသွားပြီအဲ့ဒီတော့လူသားတို့ရဲ့အသားစားဟာအဲ့ဒီပုံစံအတိုင်းရှိသလိုဒိဋ္ဌံတကောင်ရဲ့အသားစားဟာလည်းဒီပုံစံအတိုင်းပဲဒီသောတ္တရဲ့အစီအပွားပဲအဲ့ဒါရှင်နေတဲ့အသားစားကိုမဆိုလို့ဘူးနော်အပြင်ရောက်သွားတဲ့အသားစားကိုပြောနေတာ ဒီမင်းကြီးနဲ့တော့မှကြီးနေတယ်တသားတော့ဘာလို့လဲအမေစားရီကလည်းဒီဇောတာရဲ့အစီပွားပဲဒါကြောင့်ဘုရားအမိဒီမှာမှဒီဥစ္စာတွေကဥဒုခတဲ့ဒီဇောတာကြောင့်ဖြစ်တဲ့ရုပ်ရှင်ဖြစ်ခြင်းကြောင့်တသားနဲ့ညီညွတ်မနေဘူးလားညီညွတ်နေတယ်ဒီနေ့သိဗ္ဗံကလည်းဒီဇောဟာညီညွတ်နေတဲ့သဘောတရားပြောတယ်ဒါပြင်းနဲ့သူတို့ဘာဖြစ်လို့ကာမဇဘာဖြစ်လို့ဒီလိုပြောရတယ်လို့မင်းတို့ဘုရားရှင်ပြောရင်သိဗ္ဗံကိုခေါင်းကြီးနှိမ့်ချပြောတာပေါ့ပေါ့သူတို့အကံကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့အစိတ်ကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်တွေကိုတက်ခွင့်နေတဲ့ဇောဟာမရှိဘူးရံခွဲကနဲ့ရောက်သွားတာကဒီသောတာဥဒုရဲ့အစည်းအဝေးဖြစ်တဲ့ဥဒ္ဒဆယုတ်တေသာရှိပါသေးတယ်။ကမ္မဇယုတ်တေကဒီသက်ရှိတဘာရီရဲ့ခန္ဓာအိမ်မှာအတိတ်ကကံရဲ့စွမ်းအင်သတ္တိကြောင့်ဖြစ်ပေါ်လာရတဲ့ယုတ်ရတိတံဖြစ်တော့အတိတ်ကံကိုလည်းသူတို့စူးစမ်းရှာဖွေနိုင်တဲ့စွမ်းအားဒီနေ့အထိမရှိသေးပါဘူးနော်။ဒီအတိတ်ကံကြောင့်ဒီကမ္မဇယုတ်တေဖြစ်နေတယ်ဆိုတာနဲ့သူတို့စူးစမ်းရှာဖွေနိုင်တဲ့စွမ်းအားမရှိသေးပါဘူး။ဘုရားအမိဓမ္မကတော့အတိတ်ကံရှိနေပါတယ်။ဒါကြောင့်ဘုန်းကြီးကိုပြောချင်တာကတို့ကတရားစီဘုဒ္ဓမတ်တယ်လို့သတ်မှတ်ထားတယ်နောက်ဆုံးအဖြစ်ပေါ့အဲ့ဒီအဖြစ်မှာဘုဒ္ဓနဲ့မတ်တယ်ပေါင်းဆောင်ပြီးတာနဲ့ချက်ချင်းပြောက်ွယ်သွားတယ်လို့ဆိုတယ်အဲ့ဒီပြောက်ွယ်သွားတယ်လို့ဒီဘုဒ္ဓအပိဓမ္မာမှာအဲ့ဒီပြောက်ွယ်သွားတဲ့အချိန်ကာလဖြစ်ပြီးတော့တရားစီဘုဒ္ဓမတ်တယ်ပေါင်းဆောင်ပြီးပြည့်သွားတဲ့အချိန်ဟာဘယ်လောက်ကြာတယ်ဆိုတာကိုတို့ကဒသက်ကံဆိုတဲ့အချိန်ကာလကိုဂရေပေါင်းရစွာဘဝမင်္ဂလာခံမှန်းလို့ရတဲ့အကြောင်းတင်ပြတယ်ဘုန်းကြီးတို့ဘုဒ္ဓအပိဓမ္မာမှာတော့ဒီလိုခုလိုယောဂလကလေးတွေတွေ့ပြီဆိုရင်ယောဂလတစ်ခုတစ်ခုမှာကြံခွဲလိုက်တော့ပထဝီအာဘောသေဇောဝါယောအစင်နယတာဩဇာဆိုပြီးသဘောတရား၈ခုရှိနေတယ်သူကပါဆိုတချို့၉ခုရှိတယ်တချို့၁၀ခုရှိတယ်အဲဒီရှင်ယောဂုဏ်တော်ရုပ်ကြီးရဲ့အပေါင်းအစုတွေဖြစ်ပြီးတာနဲ့ဖြည့်ချင်းပြက်တယ်ဖြည့်ပြီးပြက်တာဘယ်တော့အချိန်ခါကြာပါလဲဆိုတာနဲ့ပတ်တယ်လို့တော့ဘုန်းကြီးတို့ဗုဒ္ဓအမိဓမ္မာကသိတဲ့ခဏနဲ့တိုင်းတော်ပြတ်ထားပါတယ်သိတဲ့ခဏ၁၈ချက်သက်တမ်းရှိတယ်ဆိုပြီးယုတ်တို့ရဲ့သက်တမ်းကိုဒီလိုရေးပြတ်ပြတ်ထားတယ်ဒီတော့မျက်စိတမိတ်လျှောက်တဲ့ပြည့်တဆက်ကတော့ခေါ်ဆိုအပ်တဲ့အချိန်ကာလအတွက်မှာစိတ်တို့မြည်စီအချိန်ကလေးတသိမ့်မကဖြစ်ပြီးပြည့်နေတဲ့သဘောရှိတယ်။ဒီတော့မျက်စိတမိတ်လျှောက်တဲ့ပြည့်တဆက်ကတော့ခေါ်ဆိုအပ်တဲ့အချိန်ကာလကိုကလေးတသိမ့်ကဖြစ်နေတယ်ဆိုရင်ကလေးတသိမ့်ကို၁၈နဲ့စားလိုက်တော့ဘယ်လောက်ထွက်လာလဲ။ကလေး၅တောင်ကျော်ထွက်လာတယ်နော်။ညို့တို့ရဲ့တန်တန်းဒီတဆက်ကဆိုတဲ့အချိန်ကာလကိုကလေး၅တောင်ခန့်ပုံရင်ဒီဘုံလောက်တာတက်တန်းရှိပါလေ။အဲ့လောက်အထိရှင်းရှင်းမြန်းမြန်းဖြစ်ပြနေတဲ့ကလအမုံလေးတွေဖြစ်တယ်။ဒီတော့ဒီကလအမုံလေးတစ်ခုတစ်ခုမှာအခုလိုတတိလေးပါမြောင်ရှုနိုင်ရဲ့အတွက်ကမူလတဲ့ကကြိုတင်ပြီးသမာဓိထူထောင်မထားဘူးဆိုရင်မူလတဲ့ကတတိလေးပါနဲ့ပြည်တယ်ပြီးတော့သိနေကြရှုမထားဘူးဆိုရင်လက်ကျင်မထားဘူးဆိုရင်တော့တော်တော်လေးခက်ခဲလေးနော်။အဲ့တော့ခက်ခဲတော့ရောင်ရင်ပုဂ္ဂိုလ်ကဘာတင်ပေးရတယ်။ဒီကောလုံးမှာအဲ့ဒီအချိန်ကမှာအမုံလေးသာတွေ့တဲ့အတွက်အမုံအလုံးကိုချုံကုန်ပြီးမာတဲ့သဘောမြောင်ဆိုင်ပါကလအမုံလေးတစ်ခုမှမာတဲ့သဘောပြောင်းပြီးတော့မြင်အောင်စိုက်ပါဒီလိုတင်ပေးရတယ်။အဲဒီလိုတင်ပေးလိုက်တဲ့အပိုင်းမှာဒီလိုလုံးကိုချုံပြီးမာတဲ့သဘောစိုက်လိုက်ကလအမုံလေးမှမာတဲ့သဘောစိုက်လိုက်ဒီလိုလုံးကိုချုံပြီးမာတဲ့သဘောစိုက်လိုက်ကလအမုံလေးတစ်ခုမှမာတဲ့သဘောစိုက်လိုက်ပြောက်သွားတော့သဘောပြောင်းစိုက်ပါ။အဲဒီလိုတက္ကရှုပါများလိုက်ရင်မာတဲ့သဘောလေးကလတစ်ခုအတွက်မှသဘောပေါက်ပြီဆိုရင်မာတဲ့ကျန်တာနှစ်ခုသဘောပေါက်ရင်၃ခုသဘောပေါက်ရင်၄ခုစသဖြင့်တစ်ပြေးချင်းတိုးပြီးအရှုခံရတယ်။တို့တော့အရင်လိုရှိတဲ့အပိုင်းလေးမှာတချို့တို့ယောဂလမှာမာကျန်လေးထင်ရှားခဲ့ရင်ပြောချောပေါ့မထင်ရှားဘူး။ဘာဖြစ်လို့လဲ။မာရာနဲ့ပြောတယ်ဆိုတဲ့ဥစ္စာကဒကာကြီးအရာဝတ်တော်နှစ်ခုနိုင်ချင်လိုက်တဲ့အချိန်ကမှပေါ်လာတဲ့စံတစ်ခုပါ။ဥပမာဥစဉ်တို့ဩခဲ၃လုံးရှိတယ်ဆိုကြဆို။နေမနိုင်ရသေးတဲ့ဥစုံရှုံ့မြော့ဩခဲတစ်ခု။နေလန်းပြီးထောက်နေတဲ့ဩခဲတစ်ခု။မြေဖုတ်ထားလို့ပြတ်သွားတဲ့ဩခဲတစ်ခုဆိုပြီးဩခဲ၃ခုရှိတယ်။မေလန်းလိုတောက်နေတဲ့ဩခဲနဲ့ရှင်ပြောဩခဲဘယ်နှင်းကမာတယ်ဘယ်နှင်းကပြော့တယ်လို့မြင်ရင်နေမနှရသေးတဲ့ရှင်ပြောဩခဲကပြော့တယ်နေလန်းပြီး၆တွေ့နေတဲ့ဩခဲကမာတယ်လို့ပြောရတယ်တခါနေလန်းပြီး၆တွေ့နေတဲ့မီးမဖုတ်ရသေးတဲ့ဩခဲနဲ့မီးဖုတ်ပြီးပြက်နေတဲ့ဩခဲနှစ်ခုနှိုင်းချင်ကြည့်လိုက်တော့မီးမဖုတ်ရသေးတဲ့၆တွေ့နေတဲ့ဩခဲကပြော့တယ်မီးဖုတ်ပြီးပြက်နေတဲ့ဩခဲကမာတယ်ဖြစ်ရပြန်တယ်အလဲကောင်မှရှိနေတဲ့၆တွေ့နေတဲ့ဩခဲကမိမိနဲ့မာတဲ့ကျက်ပြီးတော့မိဖို့ပြီးတော့ညက်နေတဲ့ဩခဲနဲ့တိုင်းတားကြည့်လိုက်တော့သူကပြော့နေလို့ဖြစ်သွားတယ်။မိမိရဲ့ပြော့နေတဲ့ရှင်းရဩခဲနဲ့တိုင်းတားကြည့်လိုက်တော့သူကမာတယ်လို့ဖြစ်သွားပြန်တယ်။အရာဝတ္ထုတစ်ခုနေနဲ့အရာဝတ္ထုတစ်ခုနဲ့တိုင်းတားလိုက်တဲ့အခါမှာမာတယ်လို့လည်းပြောနိုင်တယ်ပြော့တယ်လို့လည်းပြောနိုင်တယ်။ဆိုတော့သဘာဝတစ်ခုနည်းနည်းစဉ်းစားကြည့်ပါ။အလုံးပြော့နေတဲ့မနားမြင်မလန်းရသေးတဲ့ရှင်းပြော့ဩခဲကိုပြော့တယ်လို့ဆိုရင်အဲ့ဒီပြော့နေတဲ့ဩခဲကိုလက်ကလေးနဲ့တွားပြီးတွေ့ကြည့်ပါ။သူနဲ့ထိုက်တန်နဲ့မာကျန်တဲ့သဘောလေးတော့မရှိဘူးလား။ရှိတယ်။ဒါကြောင့်တချို့တချို့သုတ္တံမှာဘုရားရှင်ကပြက္ခလခရိကတအမာရသဘောကျမ်းတဲ့သဘောနှစ်မျိုးပဲဟောလိုက်တယ်။ဒီလိုဆိုရင်ဘာဖြစ်လို့၆မျိုးဘုရားရှင်ကဟောနေရတယ်လဲ။ဓမ္မသင်္ကေတပါဠိတော်မှာကြတော့ တရားနာပရိသတ်ဖြစ်တဲ့နတ်မြတ်မကြီးကဒီလိုချောင်မျိုးခွဲခေါ်မှသဘောကျမှဖြစ်လို့တရားနာနေတဲ့နတ်ပရိသတ်ကြီးရဲ့အလိုအစ္စာလေးအတတ်နဲ့လျော်ကြီးစွာမြတ်စွာဘုရားကဟောပြရဟောပြတော့အကျိုးမရှိဘူးလားဆိုတော့အကျိုးရှိပါလေဘယ်လိုအကျိုးရှိလဲလို့မင်းရင်တော့တချို့ယောဂီပုဂ္ဂိုလ်များကလက်ကျင်မှာပြလာရဲ့မျက်လုံးမှိတ်လိုက်တာနဲ့ဒီကောင်လုံးခဲနေပြီဒီကောင်လုံးမာနေပြီအဲ့ဒီချိန်ကမှတက်ပြီးတော့ဒီမာနာကိုမာတယ်မာတယ်မာတယ်လို့ပဲရှိနေခဲ့ရင်တော့ဒီယောဂီပုဂ္ဂိုလ်ကကြတော့မခံနိုင်တော့မကနေတဲ့အချိန်ကမှသမာဓိပြတ်တယ်သမာဓိပြတ်ရုံနဲ့ပုံတချို့ကမျက်လုံးပုတ်ပြီးဟိုကြည့်ကြည့်ကြည့်ကြည့်နေရတယ်။ဖြည်းပြီးတော့ပြောက်သွားတော့နောက်တစ်ခါပြန်မျက်စိမိတ်လိုက်ပြန်မှသာပြန်ပြီးပြဿနာပေါ်လာတယ်။အဲ့ဒီလိုပြဿနာပြင်းချင်းနှံ့ရဲ့အဲ့တဲ့ဆန့်ကျင်မဲ့ကလေးတွေတွတ်တက်ပြီးသင်ပြရတယ်။သိပြီမာနာလို့မခံနိုင်ဘူးဆိုရင်ပြောတာလေးပြောင်းဆိုင်လိုက်ပါ။ပြောတာလေးပြောင်းရှုလိုက်လို့ရှိရင်ဒီမာတဲ့ဘောကညော့သွားတယ်။အဲ့ဒီအချိန်ကမှဆက်လက်ပြီးသမာဓိထူထောင်ရင်သမာဓိထူထောင်လို့ရတယ်။တကယ်တကယ်ယောဂီများမှာကျမ်းတဲ့သဘောတွေကသိချင်းရှားနေတဲ့ဉာဏ်ကဗေဒိတင်ရှားလိုက်လို့မင်းရင်အတွင်းကိုရင်းအစ္ဆတမှာတည်ရှိနေတဲ့အသေးတွေနှလုံးတွေအတိကျမ်းနေတဲ့သဘောတွေကသိညာလာတယ်။အဲဒီချိန်ကမှယောဂီပုဂ္ဂိုလ်ကဒီအသေးတွေနှလုံးတွေကရားနေတဲ့အတွက်ရားကြည့်ကြည့်ဖြစ်နေတော့သူကတရားထိုင်လို့မရအောင်သမာဓိပြတ်သွားပြန်တယ်။အဲဒီချိန်ကမှချောတာနဲ့ကြောက်စိတ်ပါဆိုပြီးချောတဲ့သဘောတွေနဲ့လက်ပြီးထင်းပြရတယ်။ဒီကြောင့်ယောဂီတွေကခန္ဓာကိုယ်ကြီးအတိတ်လေးတယ်ဗျာတဲ့။မနေနိုင်ဘူးခံမနိုင်ဘူးဆိုလာလျှောက်ကြပြန်နဲ့အဲ့ဒီတင်ကမှာပေါ့တဲ့သဘောလေးပြောင်းဆိုင်ခဲ့ရပေါ့တဲ့သဘောလေးနဲ့ပြောင်းဆိုင်လိုက်လို့ရှိရင်ခန္ဓာကိုယ်ကပေါ့သွားတဲ့အခါလေးတဲ့အတန်ကိုခန္ဓာရင်းရှိသွားတယ်တခါတလေခန္ဓာကိုယ်မှာပူတဲ့ဓာတ်တွေကလိတ်လွန်ခဲ့လာပြီအဲ့ဒီခါမှာအေးတဲ့ဓာတ်ပြောင်းဆိုင်လိုက်ရင်ပူတာကလျော့သွားတယ်ခန္ဓာကိုယ်မှာတခါတလေရိုးဖွဲ့စည်းတဲ့သဘောတွေကလိတ်အားများလာတယ်တချို့တွေအသက်ရှူလို့မဝအောင်အဲ့ဒီတင်ကမှာရိုးစည်းတဲ့သဘောလေးပြောင်းပြီးတော့အရှူခိုင်းရတယ်ဒါကတည်းကတချို့ခန္ဓာအိမ်မှာသုံးခံတဲ့အားတွေသိညာတယ်ဒီလိုယောဂီတွေဒီဘုန်းကတည်းကတွေးလိုက်ပါတယ်လှုပ်နေတယ်နော်အဲဒီလိုလှုပ်နေတဲ့အချိန်ကမှသုံးခံအားသိညာလာပြီဆိုရင်ဘာလုပ်ကြလဲ၆ခံနဲ့လက်နဲ့ပြန်ထင်းရတယ်ဒီတင်းကတော့လာလို့ဒီဘက်ပြောတော့မယ်ပြန်ရင်မပြောချင်းကြားခေါ်တဲ့ဒုတိယချောင်းနဲ့ထောက်ထားတယ်လို့၆ခံနဲ့သဘောနဲ့လက်ပြီးတော့ပြန်ထင်းပေးရတယ်အဲဒီလိုထင်းနိုင်လို့မှမရဘူးဆိုတော့ချင်းတော့ဒီဘက်ကဘာလုပ်ရမလဲခွင့်ရလူစားပညာကမ်းလေးတွေပဲနော်ဒါဝဲမှာမှာဆာရကလေးတည့်ရတင်ထားတယ်ခုလိုလေးကတိုက်နေပြီလှုပ်နေပြီဒီဆာရကလေးငြိမ်သွားကျင်တယ်ဆိုရင်ဘာလုပ်ရလဲလေးရလေးတစ်ခုနဲ့ဖိလိုက်ရအဲ့ဒီအချိန်ကမှယောဂီပုဂ္ဂိုလ်ကဆရာသမားနဲ့နိနိကကကြောင်းကြင်ကြင်လေးလာထားတတ်ဖို့လိုပါတယ်ဒုက္ခတောက်ချမှုတွေကများတော့ခန္ဓာကိုယ်မှာရင်းရံမှုတွေကသိအားကောင်းလာရင်လေးတဲ့ပထဝီဓာတ်ကိုလှမ်းရှုလိုက်ပါလေးတဲ့ဓာတ်ကိုဖိလိုက်တာနဲ့အဲ့ဒီတွန်းတဲ့ဓာတ်တွေငြိမ်သွားတတ်ပါတယ်နော်အဲ့ဒီတော့ဓာတ်ကလေးတွေကိုတစ်ခုနဲ့တစ်ခုထိနိုင်ရဲ့အတွက်ရည်ရွယ်ပြီးတော့လည်းမြတ်စွာဘုရားကဟောကြားချတော်မူခဲ့ခြင်းဖြစ်ပါတယ်ဒါကြောင့်အဲ့ဒီလိုဟောကြားတဲ့ဒေနာတော်များကိုဥသိရဲ့ပန်းရှင်ပြီးတော့ဒီတကြီးလေးဘောရှုကကိုသင်ပေးတဲ့အပိုင်းမှာဘုန်းကြီးဘက်ကလည်းတာဝန်ရှိနေတော့မာကျန်လေးပြောချောဖို့ရိုသီခွဲစီဘူရီတော်တို့ဆိုပြီးသဘောတရား12မျိုးပြည့်အောင်မသင်ပေးရပါတယ်အကယ်ကဲရှိတဲ့အချိန်ခံမှာအလုံးချန်နိုင်ရဲ့အတွက်ရည်ရွယ်ပါတယ်တော်တော်ခုလိုကလအမုံလေးတွေတက်ခွဲတဲ့အပိုင်းရောက်လာပြီဆိုရင်ဒီချုပ်ကလမှာမာကျန်လေးသင်ရှားရင်ပြောချောဘောကမထင်ရှားဘူးဒီချုပ်ကလည်းဒီမှာပြောချောဘောထင်ရှားနေပြီဆိုရင်မာကျန်လေးကမထင်ရှားတော့ဘူးအနာလိုပဲယူစီနဲ့ဖွဲ့စီနှစ်ခုမှလည်းဖွဲ့စီထင်ရှားတဲ့ကလကယူစီနဲ့ရော့နေတတ်တယ်ယူစီမှုသိပြီးလုံလုံကက်ကက်ထင်ရှားနေပြီဆိုလို့ရှိရင်ဖွဲ့စီတဲ့သဘောအာရော့နေတတ်ပါတယ်ဆိုတော့နှစ်ခုလုံးကတော့ကလတစ်ခုအတွင်းမှာထင်ရှားနိုင်တယ်အနာလိုပဲပုံမှုထင်ရှားတဲ့ယုတ်ကလမှအင်းမှုမထင်ရှားဘူးအင်းမှုထင်ရှားတဲ့ယုတ်ကလမှဘုဘမတင်ချဘူးအလွန်သေးငယ်နေတဲ့ကလအမောင်လေးတခုမှဘူတာလည်းကြည့်တယ်အေးတာလည်းကြည့်တယ်ဒါကတော့မဖြစ်နိုင်တဲ့သဘောပါနော်အဲ၆ခန်းတဲ့သဘောကတော့ဝါရော့တဲ့ကံသဘောပါလက္ခဏာတုံးကဏ္ဍကတော့လုပ်ငန်းကိစ္စဖြစ်တဲ့အတွက်သူတို့နှစ်ခုကတော့ထင်ရှားနိုင်တယ်အဲဒီလိုထင်ရှားပြီဆိုရင်တို့ယောဂီပုဂ္ဂိုလ်ကမလုပ်ရတယ်အဲဒီကလအမောင်တခုတခုအတွက်မှတန်ကြီးလေးပါးကိုမြင်အောင်ဆက်ပြီးရှုရတယ်ပဒဝီအဘောဒီသောဝါရောက်ခေါ်တဲ့ဒီတန်ကြီးလေးပါးကိုမြင်ပြီဆိုလို့ရှိရင်တော့ပရမတ္ထသစ္စာနယ်ဘက်ကုသပြီအဲဒီလိုပရမတ္ထသစ္စာနယ်ဘက်ကုသလို့ဒီတန်ကြီးလေးပါးအာယုံမှာဘာဝနာစိတ်ကညီဝစွာကပ်ပြီးဒီနေရင်တော့အဲဒီတမာတိကိုဥပစာရတမာတိဆိုပြီးတော့ဝိလိုတိမဲ့အထက်ကရာဆရာတော်ကတင်ပြထားပါတယ်အဲဒီတမာတိကိုဥပစာရတမာတိလို့တင်ပြမှုနဲ့ပတ်သက်ပြီးတော့ဝိလိုတိမဲ့မဟာကြီးကဆရာတော်ကတော့ရှင်းလင်းတင်ပြထားတယ်ဒီလိုတင်ပြချက်သည်ရောလီတင်စားပြီးတော့ပြောသွားတာပါတဲ့ဘယ်လိုတင်စားတယ်လို့မေးတော့ဒီဓကမထလမ်းတင်ကအခုလောကလအပေါင်းလေးတွေမှာတန်ကြီးလေးပါမြင်အောင်ချက်ပြီးရှုပ်နိုင်ပြီချက်တာရှုပ်နေခဲ့ရင်ဆံရမလားမရနိုင်ဘာဖြစ်လို့လဲကလအပေါင်းလေးတွေကပေါ်ပြီးချက်ချင်းပြောက်တယ်ဒါကအကြောင်းတစ်ခုကလအပေါင်းတစ်ခုတစ်ခုမှာတန်ကြီးလေးပါကိုမြင်အောင်ရှုပ်ရတာကပရမတ္ထဓမ္မသဘာဝဖြစ်တဲ့အတွက်နည်းလေနည်းနည်းတယ်ရှုပ်လိုက်နိုင်တဲ့အချိန်ကလည်းအလုံးတူတော့နေတယ်တို့တော့နဲ့အချိန်ကာလအတွင်းမှာဒီတကြီးလေးပါကိုမြင်အောင်ရှုနေရတာဖြစ်တဲ့အတွက်ဉာဏ်ကိုစိုက်နိုင်တဲ့စွမ်းအား Masih masih dah ada zan tu gak perlu mak mayak dan Ubasara tamari surah gak zan dan kap ni di ni dek tamari ko tani Ubasara tamari lo kore ini Ubasara tu jat tu ini nak gak ni dek ni ko tani ini Ubasara lo kaya kasi ya ini masih busu yang di ni ko ini Ubasara lo jolo ya mana mayak dan ini pun tak ada me zan dan kap ni dek tamari ko tani Ubasara tamari lo kaya apa nak zan tamari ni gak ni lah Kasih ada macam ni di tempat ni ko, ubah cara tempat ni juga mana, macam ni. Tuh, ubah cara tempat ni macam ni ni macam tu. Jengke ubah cara tempat ni esen ni, tempat ni digerai je, naik dah naik dah di lai je, esen tu mana tempat ni digerai je kan, sanjeng tu ni ni le, aduh, jadi tu ubah cara apa ni? Ni dah kemas dah lah jengke, gula, kena amol ni jengke, jengke aduh, macam ni ni apa ko, mian suh naik je tempat ni ko le, ubah cara tempat ni, lo di lo jengke apa orang bar. Jaga ubah cara tamari esen hotola, mahu ubah cara tamari esen mahu saya melihat jogger ada yang tamat apa ini mah tamari ga beri gama tamari ubah cara tamari abla tamari zobi tamari dongyoshi, jadi kelihatan tamari ubah cara tamari abla tamari zobi tamari dongyoshi ni, hari dongyoshi ga jaga muda ada ubah cara tamari mahu saya di tamari ko bah tamari longkom le. Kaniga tamari lo khobar eri tamari kaniga tamari ne gen de vipadana ha ma phit tain mu lo pyo da ba si lo sama so lo ni ne kaniga tamari ha ni ni a myan na le de kaniga tamari ne do ko ha che ma shi u la shi ni de de naw da kaniga tamari de myo da shi ba de eri a pai ga do khong ye vipadana pai yaw ma thap pi pyo me a myan na le ni de kaniga tamari ne Rabi jangan malah sih ni dek ni kata madi ni, madu ni dek sebodoh sih ni dek. Kupong ini ni dek, kalau amau jago jago, apa madi sih ni dek. Dalam bahagian sini ni dek, madi ko ni kata madi jual. Ani ni kata madi ni dek aje. Asyik, amat dalam ni dek madi dek kupong ni buka. Ni mana? Kalau amau ni jago jago, madi dalam bahagian sini ni surah. Kian ni dek kupong, dalam ni dek kupong. Cita, cita ni dek, dalam ni dek. Mak awal ni ni dia ni ni sura dia bobi lo makai kayu la, kaya ni le asyik ni mana, no? Ali lo asyik ni ni le ni damari damyo boro, kini gak damari sobi lo muka asyik kore. Umur zara damari lo le, dari tu umur zara asyik desa biro kosure. Ali damari ni gen biro umur la ni boro dua lo menyalu. Menyalu jengan jero yang ibu bapa sih desen dia biro, yang ibu cuci ni sih balu dale, ni si na. Nakau, siapa, ko, nello, bawa ni dok benda kahana le, cakapana. Amin ni dok dia kahana kan, cakapana si dok, cakapana lo benda ni lepas lansia. Selain ini tengah mah alu amongi we. Hari amongi mo kuaran selain mesalah si, anjara akhir namio si le, si le yogala amonga namio, maji le yogala amonga namio sugi namio si barai. Hari Jira yoga lah malay daliba, majira yoga lah malay daliba. Cawatan Allah mata bishuba. Sula itu awi mu ya bisu itu teragong apa lalu dale, lalu apa malay? Hari dah kalau mohonai mohonai mata jira bago bido bido bondi de, esen, ana ayah ada oza esa jira yoga ni dekubi dekudo do bishuba ya. Hari lojun itu esen itu cawatan Allah jadi nengko dada selebi dah shuba, sula bisu itu yoga saya shuba. Sungguh dua kali mas. Hari yang saya cipta kau sungguh ada di sini dia teragak. Naga makan kau biang dua kali biang hari. Naga makan biang ni apa yang malu punya. Kita makan yang ni kau bawa kau ke dia dia. Zain kau apa kau lola. Nanti kemarin kau biang tu kami permasalahan kau biang wajah apa. Kau permasalahan apa tarik. Esen kau mah. Wujud, wisara, pidi, duka, ingat kita kau ni. Zain kau apa kau di apa yang malu. Esen kau sampai di dalam biang dia. Kau macam dia mana? Kami menolak jika kuasa jubah hari untuk komputer kita bocor adat. Kami menolak jika kuasaan tinggi biru. Kami menolak jika ada anak-anak peribaga nomiga. Jadi kami menolak jika lapis tenek jika masih dengan gambar adanya suasana hari untuk komputer kita bocor dan mianshuar. Hari itu dengan gambar yang galau adanya suasana mianshuar dan disoyendo. Tumpuk bawa noda tembalu amre. Ani jei pada wirna dengya sirna korre pada lenga gumyoshi le pada bismaga dia ngapa kumrama sa dengi abare ani mana pada telung sa dengi ni wirna telung sa dengi ni aji inya zua cipta gumyoshi abare pada wirna dengya sirna wengi ngalung lo biangju ngalung 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 aji inya zua cipta gumyoshi abare ani lo shunai lo awi mu ya bisuina nangametam ရှုဘက်ကဉာဏ်သာတ္တတို့ပြီးတော့ဒီပရမဇန်ဉာဏ်တရားတွေကို34လုံးပြည့်အထိတို့ရှုရတယ်နော်အဲ့ဒီ34လုံးတို့ရှုလို့ဉာဏ်ကြီးဆိုလို့ရှိရင်ဒီ34လုံးတော့ဉာဏ်တရားတွေကဘာအာယုံယူပြီးဖြစ်ပေါ်နေတယ်လဲအလုံးကြီးနေတော့ပါအနေနဲ့အာနာပါနပရိပါကနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတယ်အာယုံယူပြီးဖြစ်ပေါ်နေတဲ့အတွက်ဒီခြေလင်းတော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံဘက်တော့ညကန်းဆိုင်နေတဲ့သဘာဝကိုအာယုံယူပြီးတော့နန္တရားနန္တရားတို့ခြုံငုံပြီးသိသိရတယ်။ဘုန်းကောင်6ဌာန42ခုတတ္တမှာရှိနေတဲ့ယုတ်ရားတွေကိုလည်းပေါက်ပြန်တတ်တဲ့ပေါက်ပြန်တဲ့ဆိုတာကဘုံရင်ပုံစံတစ်မျိုးအင်းရင်ပုံစံတစ်မျိုးသတ်တည်ဖြစ်ဒီလိုပုံစံအမျိုးမျိုးလေးတွေ